Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကားနေ2022ခုနှစ်နိုဝင်ဘာလ1ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီ။ည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်စီစဉ်လေးကိုတော့ဖိုင်းတိုမီတာ31 32 58တို့ကနေတိုက်ရိုက်နားဆင်နိုင်သလိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမမရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတော်တမ်ပင်ကန်တော်ဆန်းစုကြည်ကသူမပေါ်တင်ထားတဲ့ဆွေးချက်တချို့ကိုဒီကနေ့နေပြီးတော့အထူးတရားရုံးမှာကိုယ်တိုင်ထွက်ဆိုခဲ့ပါလေ။ကုလသမဂ္ဂဥရုဆိုင်ရာညီလာခံကိုကမ္ဘာကောင်းဆောင်နေတက်ဖို့စကော့တလန်ကိုရောက်နေကြပါပြီ။ဂျပန်ရွေးကောက်ပွဲမှာဝန်ကြီးချုပ်ဖူမီယိုရှိကိဒဦးဆောင်တဲ့ LDP ပါတီအနိုင်ရသွားပါလေ။ဒီလိုထူးခြားတဲ့သတင်းတွေနဲ့တခြားထက်တန်းရောက်သတင်းတွေကိုကိုအမြတ်သူနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူတနင်္လာညအတွက်ထိတ်တဲရောက်သတင်းလွှာတွေမှာတော့ချင်းတီနယ်မတူပီမြို့နယ်တွေကရွာတွေကိုစစ်ကောင်စီတပ်ဘက်ကနေမြေရှင်းနေနေပါတယ်ဒီသတင်းမှာနားဆင်ရမှာကတော့
တို့တနက်ပြအတကုံ6တနက်ပြဖြစ်ထောက်ပြလာအဲ့ဒီအပေါ်အဆုံးမတူပီခြေဆိုင်300လေးခလာရ300လေးရဲ့ဆက်လက်နဲ့ကြီးတယ်နဲ့တို့ကလည်းကြီးရွာရေရောဆန်းဆန်းထူတယ်အဲ့ဒါကြောင့်ကြီးရွာလို့ရကြီးရွာတယ်မမနေချင်တော့ဘူ
းဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ချင်းတီနယ်ထန်တလန်မြို့ဒီရှိုဖြည့်ဆည်းခံရမှုကိုနှစ်ဖက်ပြန်လည်ဆွဆွဲနေတာနဲ့ NNI ရုံးတွေဖြည့်ဆည်းခံရတာအကျိန်40ကျော်ရှိလာနေတဲ့အခြေအနေနောက်ကိုဗစ်အလွန်ထိုင်းထီးသွားလုပ်ငန်းပြန်ဖွင့်တဲ့အချိန်မှာတော့မြန်မာလုံသမားတွေရဲ့မျှော်လင့်ချက်တိုးလာနေတဲ့အကြောင်းစားတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါရှင်အခုရင်းဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုအောင်မြတ်သူတို့ကကြေညာပေးကြပါလိမ့်မယ်ရှင်
နိုင်ငံတော်တမင်ကန်တော်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့တဘာဝဘေးရန်နဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုအတွက်နေပြည်တော်အထူးတရားရုံးမှာဒီကနေ့နိုဝင်ဘာလ1ရက်နေ့မှာတော်ဆန်းစုကြည်ကိုယ်တိုင်တက်တဲ့ထွက်ဆိုခဲ့တယ်လို့စုံစမ်းသိရှိရပါတယ်။နေပြည်တော်တည်ဆန့်တရားရုံးမှာတနင်္လာနေ့တိုင်းစစ်ဆင်နေတဲ့တမရဝင်းမြင့်ရဲ့တဘာဝဘေးအမှုတမှုနဲ့တော်ဆန်းစုကြည်အမှု၃မှုတို့ကိုဒီကနေ့မှာကြားနာစစ်ဆေးခဲ့တာမှာတဘာဝဘေးအမှုအတွက်တောင်ဆန်းစုကြည်ကိုယ်တိုင်ပထမဆုံးအကြိမ်တက်တည်ထွက်ဆိုခဲ့တာဖြစ်ပါတယ်တောင်ဆန်းစုကြည်ရဲ့ရှင်းနေတဲ့သတင်းမီဒီယာတွေကိုသတင်းမပေးရလို့တားမြစ်ခံထားရတဲ့အတွက်ထွက်ဆိုချက်အသေးစိတ်ကိုတော့မသိရပါဘူးနေပြည်တော်တည်ထန့်တရားမှာနောက်ထပ်ဆွဲချက်တင်ထားတဲ့ဆက်သွယ်ရေးဥပဒေချိုးဖောက်တယ်ဆိုတဲ့အမှုနဲ့ပို့ကုန်သွင်းကုန်ဥပဒေချိုးဖောက်တယ်ဆိုတဲ့အမှုတွေကိုလည်းဒီကနေ့ကြားလာပါတယ်အဲ့ဒီအမှုတွေအတွက်ပြန်ခေါ်တက်တည်၅ဦးကိုရှင်းနေတဲ့အပြန်အလှန်မေးခွန်းထုတ်ခဲ့ကြပါတယ်။ဆီယနာတင်ခဲ့တဲ့နေ့ကတော့ဆန်းစုကြည်နေကိုဝင်ရောက်ရှာဖွေဖမ်းဆီးခဲ့စဉ်ပါခဲ့တဲ့ဗိုလ်မှူးအဆင့်ရှိသူ2ဦး၊ဗိုလ်ကြီး2ဦး၊တပ်ချက်2ဦးနဲ့ရဲမှူး2ဦးတို့ပါဝင်တယ်လို့စုံစမ်းသိရှိရပါတယ်။သူတို့ရဲ့ထွက်ဆိုချက်အသေးစိတ်ကိုတော့မသိရပါဘူး။တော့ဆန်းစုကြည်ရဲ့နေအိမ်မှာဆက်သွယ်ရေးစကားပြောစတဲ့ဖုန်းစင်ကနေမမိအောင်ကြားပြဆက်ကျမ်းမာတွေ့တယ်ဆိုတော့ဆွဆွဲချက်နဲ့ပုဂုံတွင်းကဥပဒေပုံမှန်ရှိချိုးပေါက်တယ်ဆိုပြီးဆွဲချက်တင်ထားတာဖြစ်ပါတယ်ဆက်သွယ်ရေးဥပဒေပုံမှန်60ခွန်ကတော့ဒီပစ္စည်းတွေကိုတရားမဝင်လက်ဝယ်ထားရှိတယ်ဆိုပြီးဆွဆွဲထားတဲ့အမှုဖြစ်ပါတယ်ဒီပစ္စည်းတွေဟာတော့ဆန်းစုကြည်လက်ဝယ်မှာမိတဲ့ပစ္စည်းတွေမဟုတ်တဲ့အတွက်သူ့အပေါ်တရားမစွဲသင့်ဘူးလို့တော့ဆန်းစုကြည်ရှင်းနေတယ်ကအစောပိုင်းကတရားရုံးမှာခုခံချေပါထားပါတယ်။ဒါပြင်ဒီပစ္စည်းတွေလက်ဝယ်ထားရှိမှုကြောင့်ဆိုပြီးဆက်သွယ်ရေးပုံမှန်နဲ့တရားစွဲထားတာဟာဥပဒေအရအကျုံးမဝင်ဘူးလို့ရှင်းနေတွေကပြောကြားထားပါတယ်။ဒီနေ့စစ်ဆေးတဲ့အမှု၃မှုကိုနိုဝင်ဘာလ10ရက်နေ့မှာဆက်လက်ကြားနာဖို့ယုံကြည်ပေးထားပါတယ်။လက်ရှိမှာဒေါက်ဆန်းစုကြည်အားအဂတိလိုက်စားမှုနိုင်ငံတော်လေးဝက်ချက်ဥပဒေချိုးဖောက်မှုစတဲ့အမှုအပါအဝင်အမှုပေါင်း၁၁မှုနဲ့လက်ရှိမှာရင်ဆိုင်နေရပါတယ်ခင်ဗျာ
။ရင်ဂျာကောင်းဆောင်တူဒုက္ခသည်စခန်းတွင်အသက်ခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တီအတွင်းမှာရိုဟင်ဂျာ182ဦးကိုဖမ်းဆီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါတယ်။ရိုဟင်ဂျာ9သိန်းခိုးလုံနေတဲ့ကော့ဆက်ဘဇာဒုက္ခသည်စခန်းမှာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကရိုဟင်ဂျာကောင်းဆောင်တူဦးဖြစ်တဲ့မိုဟစ်ဥလာဟာတနက်နဲ့အပြစ်ခတ်တပ်ပြက်ခံခဲ့ရတာပါ။အသက်40နှစ်အရွယ်ကျောင်းဆရာတူဦးဖြစ်တဲ့ဥလာဟာရိုဟင်ဂျာလူ့ဖွဲ့စည်းမှာလေးစားခံရသူတူဦးဖြစ်ပြီးတော့အသက်မခံရမီရခိုင်ရိုဟင်ဂျာကတင်ရစ်တပ်အာစာကသူ့ကိုပြစ်မှတ်ထားလောက်ကျန်မယ်လို့ချင်းချောက်တာတွေရှိခဲ့ပါတယ်။တပ်ပြမှုအတွက်ပါဝင်ပတ်သက်တယ်လို့တန်တရားရှိသူ10ဦးကိုဖမ်းဆီးထားတယ်လို့အထူးရဲတပ်ဖွဲ့ခေါင်းဆောင်ကလည်းပြောပါတယ်။နောက်ထပ်ဖမ်းဆီးထားသူ114ဦးကလည်းသူတို့ဟာအာစာတပ်ဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးတော့ထုတ်ဖော်ပြောဆိုထားတယ်လို့ရဲတပ်ဖွဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဟာဒုက္ခသည်စခန်းထဲမှာတပုံအုပ်စုတွေလှုပ်ရှားနေတာကိုပုံမှန်အပြင်ညင်းဆိုလို့ရှိပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့ဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံမယ်လို့ပြောဆိုထားပါတယ်ခင်ဗျာ။
ကိုဗစ် -19 တက်တရလိုက်တဲ့ခံရတဲ့မြန်မာနိုင်ငံမှာ ရုံးကတဲ့24နာရီအတွင်းတက်ခွဲဆန်းတက်မှုနမူနာပေါင်း1940ရာတွေ့ရှိရကြောင်းစစ်ကောင်စီကြမ်းမိုင်ဌာနကဒီကနေ့ည7နာရီမှာထုတ်ပြန်ပါတယ်။ဒါပြင်လုံးကတဲ့24နာရီအတွင်းမှာပဲသေဆုံးသူ19ဦးရှိခဲ့တာကြောင့်အခုအချိန်ထိစုစုပေါင်းသေဆုံးသူ1900တက်ဆက်4ဦးရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှုအချိန်ရောကျလာနေတဲ့အတွက်အခြေခံပညာကျောင်းတွေကို ဒီနေ့မှာကျောင်းပြန်ဖွင့်မယ်ကိစ္စကိုကိုရိုနာဗိုင်းရပ်ရောဂါပိုးကာကွယ်ထိန်းချုပ်ကုသရေးဖို့ကော်မတီကအောက်တိုဘာ20ရက်နေ့မှာအတည်ပြုကြောင်းကြားချက်ထုတ်ပြန်ခဲ့တာပါရောဂါပိုးတွေ့ရှိမှုလေ့လာဆန်းစစ်ပြီးဒီနေ့တိုင်းကိုကူကမြို့နယ်ပေါင်း50ချောင်းမြို့နယ်ကစတင်ကြောင်းတွေကိုရယာယီပိတ်ထားဆဲဖြစ်ကြောင်းအဲ့ဒီအတည်ပြုအကြောင်းကြားချက်မှာဖော်ပြပါတယ်ရောဂါပိုးကူးစက်မှုအခြ
ဒီကဘာလုံးကိုဗစ်-19ကြောင့်တေဆုံးသူ၅သန်းကျော်သွားပြီလို့ဂျွန်ဆော့ကင်တက္ကသိုလ်ရဲ့လေ့လာရေးဌာနကဆိုပါတယ်။တေဆုံးသူ၄သန်းပြည့်ပြီးလေ့လာကြမှာ၅သန်းကိုရောက်ရှိခဲ့တယ်လို့တင်လာတဲ့အစောပိုင်းမှာဌာနကဖော်ပြခဲ့ပါတယ်။နိုင်ငံတချို့မှာလူတဦးချင်းစီကိုစီတလုံးစီထိုးပေးနိုင်ဖို့အသေးအံလုံးပန်းနေရချိန်မှာနိုင်ငံတချို့ကဆေးပြေဝါထိုးပြီးလို့နောက်ထပ်ဆွမ်းအမိကာကွယ်ဆေးထိ Sigo Pepo the Open Pizza on Emaro, Chandra Nanga in a Sierra Nanganija, Kagwe Si Pian we move Yamada Pinidelu, Kabajama Ypuji the Richo, a two libi Piosura Subido Yitarabare. Australian and Moran and Lari, Ne Mirani Tanduria, Tiswagan the Chadu Trinari Masadin Shopi Lavi, Nangan Drip and Weola Melu Dole, Nampa Atuala Ganta Mataro Dulu, Nangangatra Comedu Dole, a two Kunjija Yuziam Durabau. Tining a Malay, Kovikawesi, a Pi Tobi Durigo, Trinari Asabi or Nangan Twin Weo Quimpu Lavi, Kovikabikala, Twin Kiswalung and Ganta Chabi Jow Nangan Sibai Tujaga Pipare. Amy Dogoya, Jansagi Garo, Dumani, Kagwe, C. P. Tobi Kabimele, Kovekusa Kangayavi, Akukamaro, Yogalakana, Kapiola, Biatarelo Suare, Dumaha, American Dumara, Joe Biden, Jukama, Gongoni, Dayoni, Chidwani, Tedis, and Uwekis, and my light bar, Dodge, Michigan, Bagunya.
And then Yavan Yamavada season ago. Now I go Nigan is 10 IT. Nitomita Seko kilohertz Tinga Lingatonia. Nitomita Nasanga kilohertz Titi Shekontonia. Nitomita Tonsen kilohertz Kotonga Ropin. Senate Ningrima. Nilamita Diagoze kilohertz Tinga Kongangan if you are Torian Pinivarishin.
You make and Tangani Tinilan in Yavan Dinu Selecina Pinivarakne. American Tamara Joe Biden, Nicola Tamaga, Antonio Mujo, Antonio Guterres, Apawin, Kabakos, Antonio Miaha, Kulatamaga Uruya, Disaya, Nilaga, COP 26, Go Depot, where Scotland Lang and Glasgow Mugo, Digni Yatajavavi, Natang, Nazi Gunema, Carbon Dangwe, Tolomu Yatan, Ye, G 20, Teddy Silver, Dwayne, the Bodini Jamiana, Pison Tabi Nama, Kulatamaga Uruya, the Pianamusa, and Nilagango, Scotland, Marcella, Jimbajara, Chibare, Kwaji Punela, and Mugo, Hantana, Ye, Natang, Nazi Gunema Dangima, Carbon Dangwe, Tolomu, Yatan Yamelu, Pinyasin, Miazuga, Yonji Tajaraba, Italy Nanga, Yoma Muma, Jimbagare, G 20, Teddy Silver, Dwayne, Nakunema, carbon dangwe tolo mudigo, yatan de nesura, a teacher tamachimaguwe, less she Yazuni le lama, carbon dangwe tolo mudigo, shorta de nesura ne, methane dangwe tolo mugo, shortame suragobe, yebua apian the board to gejaraba, palawin dangwe tolo mugo, piposire, methane dangweha, carbon die outside dangwe te, a sabam yazo, posurelo subare, Glasgow, Nilagamara, Gonzoniha, through Tangi Didima, Losanijare, Uruya, the Piano Musa, Kisa Dego, Kagwe, Josujama Pipi, Nagama Belo, Losanjama Suragole, Kadigu, Pijama Pibare, Nilagango, and she and Pit Lakan Chimpare, Pitting Aro, Kuchinga, Uruya, the Piano Mut, Pipin Piano Muri, Losambo, Nosochin, Yong Levilo, Piobare, Tarina Paja, Chimpame, the Nilagan Pumaguro, Kaba, Gonzon, Tiajo, Tiao Chabu Shivarekne.
Malaysia and Nga, Lutomarigo, Natong Sunday, Dudian Nuelama, Nangan, Dream Wing Okuni, Pisho Bimelu, Dogjani Madrin Topiamare, Kabijo, Lutomap, Jelemu Yoba Tazi Bune, Sauzi Tolumugo, Mitimu, Akulu, Pisho Bijin Pitelo Popiavare, Sauzi Tolo Muma, Kaba Tudia Jizon Peter Malaysia Nanga, Kovika Bejo, Natana Satika Sabiro, Indonesia, Aniane, Bengalis Nanganiziga, Ludma Wyom Mujetangerawa. Sadonzi Tranong Gomi Tolo Mutoda Laino, Lamanima, Piane Lunga, Piane Shayari Melumiolin Tajo, Natana Sene Sua Siboy Miomanjama, Pobia Tabare. Malaysia Nanga, do ye portrait as Sauzi Saikinigani, Chocolate and a Kani Dori, Chitolo Nabu, Nanganjani, a Tauta Kanon at Ludoma, Dondin Jogu, Ata Niara Lepibarakana.
Japan Yoko Bema, Nolima Tabe, Digital, and Nayala de Winjijo, Pumio, Kishidaha, Ditarin Akonlani, the Diogo, Hantana Yabawi, Uriadi, Pionle Mune, Sinek, Isayati, Kayoga Begani, Siway Pianle, Nalan, to ye Salarigo, Sanata Melu, Dignit in Lanima, Piojalabare, Amyaga Kamantarari, Nesanjimbi, Minute in England, Nima, Chimbagare, Yoko Bema, Liberal Democratic Party, LDP Party, the Kuria Pieta Tata, and Nayala Daja, Mr. Kishida and Nine. အကွယ်အကွယ်ပြပြဖြစ်နေတဲ့ပါတီရဲ့အကြီးအကဲဖြစ်လာရုံနဲ့မကဘဲကိုရိုနာကာယောဂါဘေးကပြန်လည်နှလန်းထူရေးအပါအဝင်ဘတ်ဂျက်ကိစ္စရပ်တွေကိုလွတ်တော်အတွင်းလွတ်လပ်စွာလောက်ကန်ခွင့်ရသွားတာလည်းဖြစ်ပါတယ်။ရုပ်ကောက်ပွဲမတိုင်ခင်တုန်းကတော့အာနာယထားတာတလားသာရှိသေးတဲ့မစ္စတာကိရှိဒါဟာလည်းသူ့ရှေ့ကဖြတ်သွားမှုတွေဝန်ကြီးချုပ်တချို့လိုပဲလာပိုင်းသာခံတဲ့ဝန်ကြီးချုပ်ဖြစ်မ ကာကွယ်ရေးအသုံးစရိတ်ကိုနှစ်ရာခိုင်နှုန်းတိုးမြှင့်သုံးဆွဲသွားမယ်လို့ဂရီတူထားပြီးအရှုပ်တေးဥပင်လေပြင်အတွင်တရုတ်တို့နဲ့ရန်ကိုကာကွယ်နိုင်ရေးအတွက်လိုအပ်တဲ့လက်နက်ပစ္စည်းတွေအလင်းအမြန်ဝယ်ယူသွားမယ်လို့လည်းပြောပါရယ်သူ့အနေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စတွေကိုအလေးပေးဆောင်ရွက်ကြောင်းပြသတဲ့အနေနဲ့ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာကုလသမဂ္ဂဥရုယာတီပ
တယ်မရုပ်သိမ်းဘူးဆိုရင်ပြည်ထောင်အနေနဲ့ပြင်သစ်ကိုအရေးယူမယ်လို့သတိပေးလိုက်ပါတယ်2021ခုနှစ်ဥရောပသမဂ္ဂကနေပြည်ထောင်ခွဲထွက်ပြီးနောက်ပိုင်းပြင်သစ်ငါးပန်းလေးတွေကိုပြည်ထောင်ကလိုင်စင်ထုတ်မပေးတော့တာနဲ့ပတ်သက်ပြီးတော့ပြင်သစ်ကိုဒေါ်လာထွက်စေခဲ့တာပါပြင်သစ်သမ္မတအမနွေမက်ခရွန်ကတော့ပြည်ထောင်ဘက်ကခိုင်လုံဖို့လိုအပ်ပြီးသောမဟုတ်ပါကပြင်သစ်အနေနဲ့ကုန်သွယ်ရေးမှပြန်လည်လက်စားချေရလိမ့်မယ်လို့ပြီးခဲ့တဲ့တနင်္လာနေ့ကပြောဆိုထားပါတယ်။ငါးဖန်းလိုင်စင်တွေထုတ်မပေးရင်ဗီတိန်ငါးဖန်းလေးတွေကိုလည်းပြင်သစ်စိတ်ကန်းတွေမှာငါးလာချတာမျိုးကိုပိတ်ပစ်ဖို့နဲ့ဗီတိန်သိန်းကုန်အားလုံးကိုစစ်ဆေးဖို့ပြင်သစ်ဘက်ကတနည်းတင်ချထားပါတယ်။ဗီတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ကုလသမဂ္ဂအကြီးအကဲအာဆလာဗွန်ဒါလီယန်ကိုပြီးခဲ့တဲ့စနေနေ့ကပြောဆိုလာမှာတော့ပြင်သစ်ရဲ့ငါးလွန်ကျွန်ဖန်းစီမှုကမမျှတကြောင်းနဲ့ဒီအငင်းပွားမှုကိုဥရောပကနေပြည်ထောင်ထွက်တဲ့ကိစ္စပေါ်မှာဆွဲယူပြီးတော့မှီညံပြောဆိုနေကြောင်းဇောရကတက်ထားပါတယ်ခင်ဗျာ
노웨마라တရက်နေ့ရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုအောင်မြတ်သူတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါတယ်ချင်းပြည်နယ်မတူပီမြို့နယ်တွေကရွာတွေကိုစစ်ကောင်စီတပ်တွေကလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ခရဲကနယ်မြေရှင်းလင်းမှုတွေလုပ်နေပါတယ်။အခုချိန်ထိလည်းအဲ့ဒီဒေသတဝိုက်မှာစခန်းချပြီးတော့လှုပ်ရှားနေတဲ့အတွက်ဒေသခံပြည်သူတွေဟာနေရက်မပြန်ရဲကြပဲဖြစ်နေပါတယ်။နယ်မြေရှင်းလင်းမှုအတွင်းမှာလက်နက်ကြီးလက်နက်ငယ်တွေနဲ့လိုက်ပြီးတော့ပစ်ခတ်နေတာကြောင့်ချေးရွာ၄ရွာထပ်မနေရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရတယ်လို့ကိုယ်တိုင်ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံပြည်သူတွေက VOA ကိုပြောပါတယ်ဒီအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင
်ချင်းပြည်နယ်မတူပီမြို့မှာအခြေစိုက်ထားတဲ့စစ်ကောင်စီတပ်ရင်းတစ်ခုကစစ်သားအယောက်80ကျော်လောက်အော်တိုဘားလာ12ရက်နေ့ကစပြီးတော့မတူပီမင်းတပ်လမ်းမကြီးတစ်လျှောက်ချေးရွာနယ်အိမ်တွေရှိရာဖက်လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ပြီးတော့နယ်မြေရှင်းလင်းနေတယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်ရွာလုံးကျွတ်ဘေးလွတ်ရာထွက်ပြေးတင်းရှောင်နေကြရတယ်လို့ကိုရိုင်းထွက်ပြေးနေကြတဲ့ဒေသခံတွေက VOA ကိုပြောပါရယ်အဲ့ဒီဒေသတွေဖက်မှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့ဇူလိုင်လကုန်ပိုင်းကစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ခဲ့ပေမဲ့လက်ရှိတိုက်ပွဲမရှိချိန်ခလာရ304တပ်ကနေရွာတွေဖက်ပစ်ခတ်နေတာကြောင့်မနေ့ရက်ဘက်နဲ့အကုန်ထွက်ပြေးနေရတာလို့လုံခြုံရေးအရနာမည်မဖော်လို့တဲ့မတူပီမြို့နယ်ချန်ပီယံကကျေးရွာခံတအူးကပြောပါရယ်
အဲလမ်းရှင်းပေါ်ဆက်လာတာနော်အဲ့ဒီဆက်လာတဲ့နောက်ပိုင်းမှာကြေးရွာတွေမှာမရောက်ခင်မှာဘယ်လိုလုပ်တယ်လဲဆိုတော့အဲ့ဒီကြေးရွာမရောက်ခင်အမှန်တုံးမှာတော့အလိုဝါနဲ့ရှင်းတော့သူတို့စနတ်တဲ့အတကုံလုံးအတကုံ6စနတ်ပစ်ဖြစ်ထောက်ပြန်တာအဲ့ဒီအပေါ်အဆုံးမကတိတုံးအခြေဆိုင်300လေးခလာရ300လေးရတယ်ဆက်လက်နဲ့ကြီးတွေနဲ့သူတို့ကလည်းကြေးရွာရောဆန်းဆန်းထူတယ်အဲ့ဒါကြောင့်ကြေးရွာလို့ရကြေးရွာတွေမှာမနေချင်တော့ဘူ
းအဲ့ဒီအခြေအနေတွေကြောင့်မတူပီမြို့နယ်မတူပီမင်းတပ်လာမကြီးတစ်လျှောက်မှရှိတဲ့ချန်ပီယံကကြေးရွာ champion ka je ywa, ranting je ywa, mondong je ywa ne, mindan myo ne ga, mindan ma kuna se ga, le shui jwe ywa ro ga, ywa du ywa da re, ywa long jo, do dang pe ma twa pi bongo ne ja ba le. The cho ywa re ma suin, sit da re ga, da swa biro, ne ing ne go sha pui ra, di si re, te si ko yu ra ma ga, jia wa dhari chan ni go le, da sa ja le lu le, champion ywa da ga, byo ba le.
ကျွန်တော်နိုင်ငံတိုင်းမှာသူတို့ကဝန်သားတယ်ဝိတ်တယ်ဝိတ်တဲ့ချိန်မှာသူတို့ကပစ္စည်းတွေလည်းခိုးတယ်ပြီးတော့အင်္ဂါတွေကိုအကုန်လုံးကြိုက်ချိုးတယ်ပြီးတော့အဲ့ဒီမှာရှိတဲ့ဟိုထိုင်ကြယ်ကြီးစက်တွေအဲ့လိုမျိုးဆော်လာပြတွေတခီအိုးတွေအဲ့လိုမျိုးစင်သူတို့မလို့ရတယ်အရာတွေရှင်တော့အကုန်လုံးမှသွားတယ်အမလို့မရတဲ့ဒီယိုတွေဟိုထိုင်ခုံတွေစပွဲတွေအဲ့လိုမျိုးဆိုတော့ပြိဘောက်ကန
sen yu la re san si sa re ko mi phi lo thame na ma aw naw ma sa nai ja ba u
de de ko mai khin ta na sa re chin le shi ya ja ho sewa yi le ma shi san ni ya le hin so le ma shi yu ya di dai dilo ba atet shin bo wa a yi chi le so ya le dilo ba phit de ba ya ho
ထပ်ပြင်းနေကြတဲ့ရွာသူရွာသားတွေထဲမှာလှသားကလေးငယ်တွေအသက်ကြီးပိုင်းအဖို့အဖွားနဲ့မတန်ဆွမ်းနေလဲပါဝင်ပါတယ်။လက်ရှိချိန်မှာယာတီတုတ်ကွေးယောဂကူးစက်ခြင်းဖြစ်လို့တော်တော်များများဖြားနာနေကြပါတယ
်။ဒီလိုအကုန်လုံးအဲ့မှာစီပေးဆောင်ရတဲ့သူတွေတုတ်ကွေးယာတီတုတ်ကွေးအကုန်ဖြားနေကြတယ်။အဲ့ဒါလည်းလူတွေကခံစားနေကြတယ်။
ချင်းပြည်နယ်မတူပီမြို့နယ်အပါဝင်မြို့နယ်ရှိကူမှာစက်တင်ဘာလ23ရက်နေ့ကလေးကဖုန်းလိုင်းတွေလည်းပြတ်နေပါတယ်။ဒါကြောင့်အစားအသောက်အကူအညီရဖို့လည်းအခက်အခဲတွေရှိနေပါတယ်။
ဒါမဲ့ပတ်တယ်လာမဲ့လာရီလာဒီလိုကျွန်တော်တို့ကရုံးကန်ရမယ်ဆိုပြီးတော့ဒီလိုလူထုတွေအားလုံးကဆုံးယူကြတာကျွန်တော်တို့ဖက်ကဒီ internet လေအပေါင်းချတ်ခံရတယ်ဖုန်းလိုင်းကလည်းဖုန်းပြောဖို့ကအဲ့လိုမျိုးခဏခဏပြေးခံရတယ
်ချင်းပြည်နယ်တွေကမြို့နယ်တချို့မှာစစ်တပ်ကအင်အားတိုးချက်ပြီးတော့တိတ်တခံကာကွယ်ရေးတပ်တွေရှိနေတဲ့နေရာတွေအပေါ်တိုက်ခိုက်မှုတွေလုပ်နေပါတယ်ပြီးခဲ့တဲ့ရက်ပိုင်းကထန်တလန်မြို့နယ်တွေကနေအိမ်တွေမိရှို့ခံရတဲ့အတွက်နေအိမ်160ထက်မနည်းမိလောင်ကျွမ်းခဲ့တယ်လို့ဖယားကျောင်းတစ်ခုလည်းမိသည်ပါရွာခဲ့ပါတယ်အောက်တိုဘာ29ရက်နေ့ကမိလောင်မှုဟာစစ်ကောင်စီတပ်တွေရဲ့လက်ချက်ဖြစ်တယ်လို့တိတ်တခံတွေကစွပ်စွဲထားပေမဲ့အဲ့ဒီမိရှို့မှုကသူတို့လက်ချက်မဟုတ်ဘူးလို့စစ်ကောင်စီကငြင်းဆန်ထားပါတယ်
ဒါကတော့ချင်းပြည်နယ်မတူပီမြို့နယ်ကရွာတွေကိုစစ်ကောင်စီတပ်ဘက်ကနေမြေရှင်းလင်းနေတဲ့အကြောင်းနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မီးရှို့ခံခဲ့ရတဲ့ထန်တလန်မြို့ရဲ့နောက်ဆုံးရအခြေအနေကိုတင်ပြပေးကြပါမယ်စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရအဖြစ်နဲ့ချင်းပြည်နယ်ထန်တလန်မြို့မှာအင်ဂျီ100ကျော်နဲ့ဖျားကြောင်းနေမီးရှို့ဖျက်ဆီးခဲ့မှုကိုမြမတမ်မကြီးဥကြုံမိုးထွန်းကကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြခဲ့ချိန်မှာပဲစစ်ကောင်စီကတော့သူတို့လုတာမဟုတ်ဘဲ PDF တွေလုတာဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်ဒီတော့တွင်မှာတော့ထန်တလန်ပါဝင်ချင်းပြည်နယ်ထဲမှာမြမစစ်တပ်ရဲ့လူခွင်ချိုးဖောက်မှုဟာအလွန်ဆိုးဝါးနေကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကတနင်္ဂနွေနေ့တုန်းကနိုင်ငံတကာကိုတတိပေးကြေညာချက်ထုတ်ပြန်ခဲ့ပါတယ်အကြောင်းစုံကိုတော့မတ်ရင်ချင်းနိုင်ငံကတင်ပြထားပါတယ
်မြန်မာစစ်တပ်ကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအကာအကွယ်ပေးနိုင်ရင်လုံခြုံရေးကောင်စီအနေနဲ့အ мян ဆုံးအရေးယူပေးဖို့ဆိုပြီးကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းကနေကုလသမဂ္ဂအထွေထွေညီလာခံမှာအောက်တိုဘာလ29ရက်နေ့ကတိုက်တွန်းပြောကြားချက်ထဲထန်တလန်မျိုးကအလိုဆိုးရွားနေတဲ့အခြေအနေတွေကိုအခုလိုပြောကြားသွားခဲ့ပါတယ
်။ In the township called Tandalan in Chin State, west of Myanmar.
ဒီကနေ့တနေ့ရက်မှာပဲမြန်မာနိုင်ငံအနောက်ဖက်ချင်းပြည်နယ်တန်တလန်မြို့မှာစစ်တပ်ကနေဖျားကြောင်နှစ်ကြောင်အပါဝင်အင်ချေ100ကျော်ကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။ပြည်သူတွေပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကိုကာကွယ်ပေးဖို့နိုင်ငံတကာရဲ့အလေးနဲ့အာရုံစိုက်မှုနဲ့အရေးယူဆောင်ရွက်မှုတွေအလိုအမင်းလိုအပ်နေပြီးကုလသမဂ္ဂအထူးသဖြင့်ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကပြက်ပြက်သားသားအချိန်နဲ့တပြေးညီအရေးယူဆောင်ရွက်ဖို့ကိစ္စမှာအချိန်အလွန်နှောင်းနေပြီးအ мян ဆုံးအရေးယူဆောင်ရွက်ပေးဖို့မေတ္တာရက်ခံကြောင်းပြောသွားတာပါအခုလိုထန်တလန်မြို့မှာအင်တွေရာနဲ့ချီမီးရှို့ဖျက်ဆီးခဲ့တဲ့လုပ်ရက်ဟာသူတို့လုပ်တာမဟုတ်ဘဲ PDF ပြည်သူ့ကာကွယ်ရေးတပ်တွေဘက်ကကျူးလွန်ခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအောက်တိုဘာလ30ရက်စနေနေ့မှာအခုလိုသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုခဲ့ပါတယ်
။ဒါတွေဒီဒါတမတော်ကဒါဆောင်ရွက်တာမဟုတ်ဘူး။ဒါ PDF ကနေပြီးတော့ PDF အကြမ်းဖက်အဖွဲ့တွေကဒါလက်ချင်းဆောင်ရွက်နေတဲ့အဖွဲ့တွေကိုပြစ်ခတ်တယ်။ပြီးရင်သူတို့နောက်ကိုလိုက်ပြီးရှင်းတဲ့အခါမှာဒီရှုပ်ထွက်ပြီးခဲ့တာမျိုးဖြစ်ပါတယ်။
မြန်မာနိုင်ငံမှာဖေဖော်ဝါရီလကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်စစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအလွန်ဆိုးရွားနေရမှာပြီးခဲ့တဲ့တောက်ကြာနေ့ကချင်းတီနယ်ထန်တလန်မြို့ကိုမီးရှို့ဖျက်ဆီးခဲ့တဲ့လုပ်ရက်ဟာ မြန်မာစစ်တပ်အနေနဲ့မိမိပြည်သူတွေရဲ့ကောင်းကျိုးနဲ့အသက်အန္တရာယ်ကိုလုံးဝထမ်မတွက်ဘဲနေအိမ်တွေနဲ့ကိုယ်ွယ်ဆူတောင်းရနေရတွေကိုရရက်ဆက်ဆက်ဖြည့်ဆည်းခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ရှုံချကြောင်းအမေရိကန်နိုင်ငံသားဌာနကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။
As many reports reflect, after the illegal military coup, grave human rights violations were witnessed across the country.
ဒီနေ့စက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာအန်အန်ဒီပါတီရုံးနေဇက်တိုက်ဖြိုခွဲဖြက်စည်းခံရတဲ့အခြေအနေသတင်းကိုဆက်ပြီးတင်ပြပေးကြပါမယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့နောက်ပိုင်းကနေစလို့တနိုင်ငံလုံးမှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်
NLD ပါတီရုံးနေဇက်တိုက်ဖြိုခွဲဖြက်စည်းခံရတဲ့အခြေအနေသတင်းကိုဆက်ပြီးတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့နောက်ပိုင်းကနေစလို့တနိုင်ငံလုံးမှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်
NLD ပါတီရုံးတွေကိုပဲဖွဲ့စည်းတွေကတိုက်ခိုက်ခဲ့ရဲဆိုတာအမိတက်ပြောလို့မရပါပဲ။တိုက်ခိုက်ခံရတဲ့အခြေအနေဟာတာမန်ပြည်သူတွေအိမ်ပြင်မထွက်ရကန့်သတ်ချက်ထုတ်ထားခြင်းတွေမှာဖြစ်ခဲ့တာလို့သူကပြောပါတယ်။ကျွန်တော်တို့ထပ်မံဒီပြလို့ရတဲ့စီးရင်တွေကတော့၄တက်နဲ့၆ကျင်ရှိပါပြီ။ဒါမဲ့လည်းထပ်မံစုဆောင်စစ်တပ်တွေတို့မှာကျူးလွန်ခံတာများစွာတော့မန္တလေးတိုင်းမှာအားလုံးစုစုပေါင်
အချိန်တွေမှာပဲကျူးလွန်နေကြတွေ့ရပါတယ်အဲ့တော့အဲ့ဒီအချိန်ကသူတို့ရဲ့လူမျိုးတက်ဖွဲ့တွေဒါသွားလာလှူရှားနိုင်တဲ့အချိန်တွေပဲဖြစ်တာမို့လို့ဘသူတွေအကြမ်းဖက်ဖျက်ဆီးမှုလုပ်နေတယ်ဆိုတော့ကျွန်တော်တို့တိတိကျကျပြောဖို့ခက်နေသေးပေမဲ့လည်းစစ်ကောင်စီရဲ့လူမျိုးရေးယူထားတဲ့ဆိုတဲ့သူတွေမှာပဲတာဝန်ရှိပါတယ်လို့ပြောချင်ပါတယ်ခင်ဗျာ
ရန်ကုန်တိုင်းရှိကုန်တိုင်းက NLD ဌာနချုပ်ဟာဖေဖော်ဝါရီ9ရက်နေ့ညပိုင်းမှာဖောက်ထွင်းဝေရောက်ခံရပြီးတော့ပထမဆုံးအကြိမ်တက်ခိုက်ခံရတဲ့ရုံးလေဖြစ်ပါတယ်အဲ့ဒီဌာနချုပ်ဟာလွန်ခဲ့တဲ့9လအတွင်းမှာလက်ဖြစ်ပုံနဲ့တက်ခိုက်ခံရတာပါဝင်3ကြိမ်တိတိတက်ခိုက်ခံခဲ့ရတယ်လို့ NLD ကပြုစုထားတဲ့စီးမားဖော်ပြပါတယ် NLD ရုံးတွေတက်ခိုက်ခံရတာပါတီဝင်တွေတက်ခိုက်ခံရတာဒီလိုဖြစ်စဉ်အားလုံးကိုမှတ်တမ်းတင်ထားပြီးတော့အရေးယူနိုင်ဖို့အတွက်လည်းဘ ਹੁ အနေနဲ့ကြိုးပမ်းနေတဲ့အကြောင်းဥကြော့ထွေးကပြောပါတယ်ပါတီယုံအလုံးဟာပြည်သူတွေရဲ့ပတ်စံနဲ့တိဆောက်ထားတာဖြစ်လို့ယုံတွေကိုဥတီထားတိုက်ခိုက်တာဟာပြည်သူဆန္ဒကိုစော်ကားမှုဖြစ်တဲ့ကြောင်းလဲသူကပြောပါတယ
်။ပြည်တွင်းပြည်ပါဥပဒေပညာရှင်တွေကျွမ်းကျင်သူတွေနဲ့ဆွေးနွေးပြီးကျူးလွန်သူတွေကိုထိထိရောက်ရောက်ရေးရိုးကြအောင်ကျွန်တော်တို့နေမျိုးစုံနဲ့ဆောင်ရွက်သွားပါပါ။အခုလိုတရားဝင်ရည်တည်နေတဲ့နိုင်ငံရေးပါတီတခုရဲ့ယုံငန်းတွေကိုကျူးကျော်ဝင်ရောက်ဖျက်ဆီးနေတာကပါတီ NLD ပါတီနဲ့ပါတီဝင်တွေကိုဖိနှိပ်ချိန်ချောက်နေတာတင်မကပါဘူး။ပြည်သူလူထုတရက်လုံးကိုပါချိန်ချောက်နေတာဖြစ်ပါတယ်။စစ်ကောင်စီပြောပြောနေတဲ့အာဏာသိမ်းရခြင်းဆိုတဲ့အကြောင်းရင်းနဲ့လည်းဘာမှမပတ်သက်ပါဘူး။နေပြည်တော်ရှင်းလင်းရေးတို့စစ်ကြီးတို့စတဲ့ကိစ္စတွေနဲ့လည်းတစ်စက်ပါပေါင်းဝင်တာမို့လို့စစ်ကောင်စီနေနဲ့ဒီအကြမ်းဖက်ဖျက်ဆီးမှုတွေကိုအမြန်ဆုံးတောင်းယူဖြေရှင်းပေးရမယ့်ကိစ္စအကာအကွယ်ပေးရမယ့်ကိစ္စဖြစ်ပါတယ
်။ NLD ပါတီရုံးတွေကိုဘယ်ဖွဲ့စည်းကတိုက်ခိုက်နေလဲဆိုတာကိုတော့ VOA ကသိကြအတိပြုလို့မရသေးပါဘူး။ရန်ကုန်၊မန္တလေး၊စကိုင်း၊ပဲခူးအီအော်ဒီတရင်းလာကြီးကရင်မွန်စတဲ့ဒေသတွေက NLD ရုံးတွေတိုက်ခိုက်ခံရတယ်လို့ပါတီဘက်ကစီရင်ပြုစုထားပါတယ်။နောက်ဆုံးတိုက်ခိုက်ခံရတဲ့ရုံးကတော့မော်လမြိုင်မြို့က NLD မြို့နယ်ရုံးဖြစ်ပြီးတော့အော်တိုဘာလ31ရက်နေ့မှာဘုံကွဲတိုက်ခိုက်ခံရတာပါ။အော်တိုဘာလ31ရက်နေ့ကအဲ့ဒီမွန်ပြည်နယ်မော်လမြိုင်မြို့က NLD ရုံးကနဲ့ကရင်ပြည်နယ်ကော့ဂရိတ်မြို့က NLD ရုံးကတွေပေါက်ကွဲခဲ့တာတွေဟာအကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့စစ်ကောင်စီဘက်ကတော့ထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုသားညုံဝါရှင်ဆက်ပြီးတော့ထိုင်းနိုင်ငံဘက်မှာကိုဗစ်စီးမြင်းနေလျှော့လာနေတဲ့အခြေအနေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း67သုံးနိုင်ငံကကိုဗစ်ကာကွယ်ဆေးထိုးထားတဲ့ခီးသွားဧည့်သည်တွေထိုင်းနိုင်ငံကိုလာရင်ဒီကနေ့နိုဝင်ဘာလ၁ရက်နေ့ကနေစပြီးတော့ရက်ရှည်တီးခြားခွဲနေပြီးတော့ကွာရန်တင်းလုပ်ဆရာမလိုတော့ပါဘူး။ ကိုဗစ်ကာယောဂါကြောင့်ခရီးသွားလုပ်ငန်းတွေထိခိုက်နေတဲ့ထိုင်းနိုင်ငံကခရီးသွားလုပ်ငန်းကိုပြန်လည်ကောင်းမွန်လာအောင်ဆောင်ရွက်တဲ့အနေနဲ့ခရီးသွားကန့်သတ်ချက်တွေကိုဖြေလျော့ပေးနေတာဖြစ်ပါတယ်။ခရီးသွားလုပ်ငန်းတွေမှာအလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းလုပ်သားတွေကလည်းနိုင်ငံတကာခရီးသွားဧည့်သည်တွေပြန်လာကြဖို့မျှော်လင့်နေကြပါတယ်။ဒီကြောင့် VOA သတင်းတော့မအေးမှာကသတင်းပေးပို့ထားပါတယ်။ခရီးသွားလုပ်ငန်းဝင်ငွေကိုအဓိကအားထားရတဲ့ထိုင်းနိုင်ငံမှာ ကိုဗစ်ကာယောဂါကြောင့်လုပ်ငန်းတွေထိခိုက်ပြီးဝင်ငွေဆုံးရှုံးနေနိုင်တာမို့ခရီးသွားလုပ်ငန်းပြန်လည်တိုးတက်အောင်ကြိုးစားဆောင်ရွက်နေပါတယ်။ဒါကြောင့်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း63နိုင်ငံကခရီးသွားတွေအတွက်ဒီကနေ့နိုဝင်ဘာလ1ရက်နေ့ကစပြီးခရီးသွားကန့်သတ်ချက်တွေဖြေလျှော့ပေးလိုက်ပါတယ်။ကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးသားခရီးသွားတွေအနေနဲ့ကွာရန်တင်းစောင့်ကြည့်ရေးစင်
ลุยมาลาเตียนิกาซาบีไทยနိုင်ငံကိုစောင့်ကြည့်ရေးစင်တာကိုမုံဝင်မယ်ไทยနိုင်ငံတဲ့ကိုဝင်လို့ရပါမယ်ကာကွယ်ဆေးအကျင့်ကြီးအပြည့်ထိုးပြီးသားတွေဖြစ်ရပါမယ်ဒီကြောင့်ခရီးနဲ့ไทยကိုဝင်လာနိုင်ပါတယ်ကိုဗစ်ကူးစက်မှုထိန်းချုပ်နိုင်တဲ့နိုင်ငံတွေကဖြစ်ရမှာပါไทยနိုင်ငံကိုပြန်လည်ဖွင့်လှစ်ဖို့နဲ့ခရီးသွားလုပ်ငန်းတွေကိုကြိုးစားဖို့အတွက်ဒီအချိန်ဟာအသင့်တော်ဆု ကျူလိုင်လလောက်ကလေးကလာကြဖို့ဖိတ်ခေါ်ခဲ့ပြီမဲ့စောက်စီရေးစင်တာမှာ14လောက်နေရာမယ်ဆိုတဲ့ကိုဗစ်ကန့်သတ်ချက်တွေကြောင့်ရောကိုဗစ်ကူးစက်မှုတွေမြင့်တက်နေတဲ့အတွက်ပါနိုင်ငံတကာကခရီးသွားတွေထိုင်းနိုင်ငံထဲကိုသိမ်းမလာကြပါဘူးအခုတော့နိုင်ငံတွင်ကိုဗစ်ကူးစက်မှုတွေရောကြသွားပြီဆိုပြီးနိုင်ငံတကာခရီးသွားတွေအတွက်ကန့်သတ်ချက်တွေဖြေလျှော့ပေးလိုက်တာပါအခုနောက်ဆုံးဖြေလျှော့ င်းကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးသားသူတွေကွာရန်တင်းလောက်ဆရာမလို့ဘူးဆိုပြီးခွင့်ပြုလိုက်တာပါဒါနဲ့ပတ်သက်လို့မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ
်2021နိုဝင်ဘာလတည်းနေရစပြီးတော့တိုင်းနိုင်ငံတွေကိုအရင်တော့မပါခဲ့တဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း63နိုင်ငံကိုလေလံခီးစဉ်နဲ့ဝင်ရောက်လို့ရပါပြီဟိုပြောမစို့တိုင်းနိုင်ငံတွေဝင်တော့ကွာရန်ဝင်ဆရာမလို့သို့တော့ကိုဗစ်ကာကွယ်ဆေးထိုးနှံပြီးကြောင်းဒီအထောက်အထားလက်မှတ်တွေပြရမယ်
ကိုဗစ်ကရောဂါကြောင့်ထိုင်းနိုင်ငံကခရီးသွားလုပ်ငန်းထိခိုက်နေတာနှစ်နှစ်နီးပါးရှိပါပြီ။ထိုင်းနိုင်ငံထဲကိုကမ္ဘာလှည့်ခရီးသွားတွေမလာတော့တဲ့အတွက်ခရီးသွားလုပ်ငန်းနဲ့ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေရပ်နားထားရသလိုအယောင်းဝယ်လုပ်ငန်းတွေနဲ့ဈေးတွေလည်းပိတ်ထားခဲ့ရပါတယ်။လူအတော်များများလည်းအလုံးလက်မဲ့ဖြစ်ကုန်ပြီးဒီထဲမှာမြန်မာရှေ့ပြောင်းလူသမားတွေလည်းပါဝင်တာပါ။ဒီအတွက်အလုံးလက်မဲ့ဖြစ်နေတဲ့မြန်မာလူသမားတွေလည်းတိမ့်နေချီပြီးနေရပြန်ခဲ့ကြပါတယ်။အခုတော့မြန်မာနိုင်ငံကကိုဗစ်ကာကွယ်ဆေးစီးထိုးပြီးသားသူတွေပြန်လာနိုင်ပြီဖြစ်လို့အလုံးမရှိလို့နေရပြန်သွားသူတွေပြန်လာနိုင်မှာဖြစ်တယ်လို့ထိုင်းနိုင်ငံထဲမှာရှိနေတဲ့ရွှေပြောင်းလူသမားတွေအတွက်လည်းအများကြီးအကျိုးရှိပါတယ်ဆိုပြီးချင်းမိုင်မျိုးကမြန်မာလူသမားတူကပြောပြပါတယ
်အများကြီးအဆင်ပြေနိုင်တယ်ဖြင့်ဗမာပြည်တွေဗမာပြည်သားတွေတို့အများကြီးအဆင်ပြေနိုင်တယ်ဒီနာအခန့်ရှိတဲ့လူတွေလူလုံးတို့လိုလက်ဆင့်ကမ်းခေါ်တာတို့တွေဟိုလာဖူပြီးသားပြန်သွားတဲ့အရင်တစ်ခေါက်ကအများကြီးပြန်သွားတဲ့လူတွေတောင်းကနန်းပြန်သွားတဲ့အရင်နှစ်နှစ်ပြပြန်သွားတဲ့ဟာတွေကအကုန်လုံးနားလေပြီးသားတွေကြီးဆိုကတတွေ့ပြန်နံပို့တော့အရှင်ပြေတယ်
။ထိုင်းဆိုရကကိုဗစ်ကရောဂါကူးစက်မှုတွေရော့ကျသွားပြီလို့ပြောပေမဲ့ထိုင်းကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရနိုဝင်ဘာလ1ရက်နေ့တနေ့တဲ့အတည်ပြုလူနာ 8,000 ကျော်ရှိနေပါတယ်။တနိုင်ငံလုံးအနှံ့ကိုဗစ်ကာကွယ်ဆေးထိုးနှံမှုကိုဒီဇင်ဘာလအကုန်မှာပြီးစီးနိုင်ဖို့ရည်မှန်းထားပါတယ်။အခုဆိုရင်ထိုင်းနိုင်ငံကတရားမဝင်ရွှေပြောင်းလူသမားတွေကိုပါကာကွယ်ဆေးထိုးနှံပေးတာတွေကိုလှုပ်လာပါတယ်။ထိုင်းနိုင်ငံရဲ့နေရာအနှံ့မှာလည်းကိုဗစ်ကာကွယ်ဆေးထိုးပေးတဲ့နေရာတွေကိုလည်းတိုးချဲ့ဖွင့်လှစ်ခဲ့ပါတယ်။ဒါအပြင်2021နှစ်ကုန်မှာတော့အိန္ဒိယမြန်မာနယ်စပ်အပါအဝင်နယ်စပ်အားလုံးကိုလည်းပြန်ဖွင့်မယ်လို့ရည်မှန်းထားပါတယ်ရှင
်။ FIFA မြန်မာပိုင်းသတင်းတော့မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ည10:00နာရီအထိထုတ်လွှင့်ပေးမယ်။ဒုတိယပိုင်းနာရီဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာကြိုက်ရိုက်နားထောင်လို့ရသလို သတင်းဆောင်ပါးတွေ အပတ်စဉ်အစီအစဉ်တွေကိုလည်း အစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA American အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် လိုင်းတိုမီတာ 32 kHz 9383 လိုင်းတိုမီတာ 32 kHz 9383 လိုင်းတိုမီတာ 51 kHz 5885 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုစက်တိုက်တင်ဆက်ပေးမှာပါ စီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ် မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့စစ်ကောင်စီရဲ့နှိပ်ကွပ်မှုတွေကြားမှာနိုင်ငံတကာအတိုင်းအဝိုင်းကလည်းပိုးပြီးတော့မှဖိအားပေးမှုတွေပြုလုပ်လာနေပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲမှာတော့မြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ကြားဘဲနဲ့ကျင်းပခဲ့ပါတယ်။သတင်းနောက်မှတ်စုအစီအစဉ်မှာကိုကြော်ကြော်သိန်းတင်ဆက်ထားတာနားဆင်ပါရှင်။
ဒေါ်ရီနီတီ၃ရက်တာအွန်လိုင်းကနေကျင်းပခဲ့တဲ့အာဆီယံဖွဲ့ဝင်ဆင်နိုင်ငံရဲ့ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တယောက်ခွင့်မရခဲ့ပါဘူး။ဘရူနိုင်းနိုင်ငံကအလဲကျအုပ်ကထားဖြစ်ဒါဝန်ယူထားတဲ့၃၈ကြိမ်မြောက်နဲ့၃၉ကြိမ်မြောက်ဒီအစည်းအဝေးတွေမှာမြန်မာနိုင်ငံကိုစားပြုသူမပါဝင်တာဟာအာဆီယံသမိုင်းမှာပထမဆုံးအကြိမ်
ဒီကြောင့်ဒီနေ့မြန်မာဆီယနာပိုင်းတွေကပူပေါင်းဆောင်ရွက်တာမရှိဘူးဆိုပြီးစစ်ကောင်းဆောင်ကိုအာဆီယံကထိပ်သီးအစည်းအဝေးတယောက်ခွင့်ပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီအကြီးအကဲစားနိုင်ငံရေးနဲ့မပတ်သက်သူကိုအာဆီယံဘက်ကအစည်းအဝေးတယောက်ဖို့ဖိတ်ကြားခဲ့တာဟာအာဆီယံအပြင်ရဲ့ဗြိတိန်ကြီးနဲ့မကိုက်ညီဘူးလို့စစ်ကောင်စီရဲ့သတင်းပြန်ကြားရေးတာဝန် ตรงนี้สนามชีวะเนี่ยทำอะไรล่ะเช่นเดียวกันแต่ในประเทศนี้เราเรื่องนี้เนี่ยผู้บุกทันดูยีดูเพื่อท่าเรือพัฒนาการลงระบบเอางานช่วยกันทำบุกจับทันดูยีดูท่าเรือสีวิวว่าอยากไปอยากกลับผู้บิดอ่ะมานั่งเงี้ยที่ช่วยชาอาณาบุตรการจ้าอาเซียนฮะยังก็การเดินบุกเนี่ยมาดูพอเวลาเงี้ยดูจ้าวันนี้มาสอบให้ยี่มุ่งเนี่ยไปทัวร์มันนี่เว้ยมานั่งเงี้ยกิจสันเนี่ยประเทศบีมา
ลูซี่เวมิโก้เฮ้ยอาณาติงทาร์เรสกองซองกูแต่ยังคุยมาเบียร์มิวลูลูยังมาเบกูที่ยาวเดียพี่อาเบมูเช่นไหนบ้างล่ะสมานิงเงี้ยดีล่ะสังจิตูอุยเอทงก้าคุณลูกมาเช็ดอยู่บ้านเลยแต่เกี่ยงก้ารู้เรื่องนี้ชอบเอาเจ้าลูกเจ้าไหนนะบอกสมัยเจ้ายี่ดีเจสมัยเจ้าเจ้ยกูอารมณ์ตัวดูมาใช่ไหมสุดเลยเรื่องนี้ที่ทาร์เรสข้าจ้ารู้คุณตัวมาไปผู้สุดเลยสมัยเช็ดก้า อารมณ์ตัวดูวิโอเนี่ยพ่อเวนเองอารมณ์ตัวดูวิโอชาร์มพ่อบูพี่เนี่ยคุณมูลาเป็นกูประเด็นเนี่ยยาอารมณ์บ้ามาเล่าไหนมึงบอกตัวไต่ตัวน่ารู้จันนารู้ดีดีเอ็งน่ารู้อารมณ์คอนเซนซัสตัวเนี่ยที่ไหนน่ารู้ไอ้ร้านเจ้าเมื่อสิจ้าไอ้ร้านเจ้าเนี่ยพ่อชอบวิโอบูฮารู้รู้ยังประเด็นงูชอบพ่อวิโอขาดเลยพี่อาเบ้เนี่ยร้านเจ้าอุตุเชี่ยวดาบอกวิโอดีวิโอพี่อาเบ้เนี่ยน่ารู้จะต้องเดีย
อาเซียนที่ดีสิเวกูมัดดาฮะอาเซียนกูมัดเจนนารุตบีมองมีรามโฮเป้เรนิสตาจูปามูรินเอญีนายงานต์นายงานก็ยาสีเดนเอคุณเอเยโกดังสูนีราพิเดลูตบอราทูบยามาร์เอคามอริยานายงานวุนิจูกาเลติลูมิวมีมานายงานเบกาสิเวมัดดาฮะมีมานายงานกูอาเซียนเอชิกันมูบองดึงงานีทูเปไลดามโฮเป้มีมานายงานเอสุบยาเจดาวนาพิเดลูสิเวมาพิโอเกบาร์เอ อินโดนีเซียในงานใจวุ่นยิ่งกันเลยที่ดีสิเวมาเนี่ยมันในงานด้วยนี่อาจจะนี่อาเซียนที่ชนะเก็บไปไหมเนี่ยมาเบก้าลายอุปจักรเกิดอะไรลูกเยาว์อะไรอันนี้ด้านนี้เวสุยาอันยูจิกาติดแข่งอะไรเดออาเซียนสัญญาตันดมันอุโบราเดงารอเนี่ยมันในงานเนี่ยปัตตาบีอาเซียนยังสองวันเฉยๆสิกองสิบเบก้ามันมันงานบุบงสองเวมุไม่ใช่ราจังลูกตรงตาบาร์เลยอาเซียนยังชาตาเรมาดีเป็นเนี่ยพ่อเวนในงานต้นในงานยังพุชุดูดูดันซาละ ตัวเองยี่ตัวเนี่ยค่อยเว้นค่อยเย่สิ่งนี้สิ่งนั้นส่งเข้าเช็ดอยู่ลีด้าไลน์นะบุ๊คเจ้าก็จะส่วนยี่ ตัวรู้มาป่าเวเนี่ยเสร็จแล้วสองเดือนตัวนั้นเองเด็กซีเมนซีกันเองเนี่ยสี่เดือนสุดาอุดิเนี่ยนัทเอาเนี่ยนัทเสร็จเดียอาเซียนที่ดินนี่ละกันกูสิกองส่งเดียวกันไม่ยากหรอกอาเซียนเดียนเปลี่ยนทางเนี่ยลูกสองจะพิบีเมนั่งเงยยาเดียวเนี่ยที่บูการ์โรที่เอามือชิมาโมโหพูลูนั่งเงยแก้ไขด้วยกับพี่นี่เจ้าเอ็นยูจีเอลูกคนยูวันจีอู่เอามือเมงอะไร
อาเซียนเบก้าที่จะเปลี่ยนแทนเนี่ยการเปลี่ยนมือเยอะหรือว่าไม่รู้สูบอะไรอาเซียนเนี่ยมูอาเซียนเนี่ยเราทั้งเรานี่เนี่ยตัวเราไปเงยยาสวยอะคุณลุงมิวอาเซียนที่ดีนี่ละกันมาไม่เอาไหลงูแต่ผู้ด้วยตัวเราเล่มข้ามมือสุดาแต่เราเปลี่ยนแทนนึงเปลี่ยนรูปยาวไปแต่เรามาจะนั่งรู้อามรู้อามยาพิจารณาสิบอะไรป้าเจ้าเนี่ยสุดาบูจะมูจิไม่เอาไหลงูแต่อยากขึ้น
มาเป็นไหมนั่นเองเส้นหนึ่งมีลาลุเชนเลยและข้ามไปสู่มีรอพิจารณาตัวมีพิเดแล้วว่าพี่สาวยัดดีอะไรมาหอบบุอาเซียนนี่มีรอตัวสาวเมื่อตัวมีพิเดด้วยยังไงโน้ตพี่เนี่ยเราจะมารู้ตีมีรอตัวเจ้าอะไรมาหอบตีบอกคุณเนี่ยอาเซียนเนี่ยตัวดูนี่เจ้างาเจียเนี่ยมาเสียสุยากาตาวันยูบุอาเซียนเนี่ยจูบันอาตัวมือรีกูทักกันจอมริกันตัวมาจูบไปแต่งาเบียวเรลูตัวมาอินบิโรเย่จินาจะมาพบยาท้าวเร่มาเนี่ยมา ที่พอลัดยันนี่สุดก็อนาคตในปีหน้าไปลูกบ่าวจะท่องเจาะที่สงเรียร์อาบาวินในงานยี่จัดเดือนนี้แต่ในการปีพักการนี้ลูกคนยี่ชูพ่อมือฟัวบ่าวนี่เป็นไหมกูรัฐมกาเนี่ยในงานกาดายวันก็ที่ที่ยอมมาพิชในนากูเลยกูรัฐมกาดูมือโจอันโทนิโอคูดูรัสก์อัลดูบาลันเสียชาวเอียงานนี่รู้ว่านิวยอร์กกูรัฐมกายงโจมาเทรนซ์อาชีพเลี้ยงเวียดเป็นเจ้าเก็บอะไรแต่มอริอาวันนี้เจ้าก็รู้ อาเซียนที่ดีสุดก็ยังมาในงานกู้เงินมาเสริมเพื่อปั๊มมาเข้าผิวรักกูเสียมาคำพิมพ์มีเรื่องพิจารณาไปเลยที่รู้มิวที่ได้ด้วยยี่จีโร่เพื่อสิทธิ์เดออาเซียนที่ดีสุดก็กูพอวันในงานแต่ในงานยังจีเกมมาป้าเวจิมบาเกล่าก็อาเซียนทำไมมาไม่จงจะบูสุบิเม่เชื่อสบีอาเซียนเนี่ยมาในงานยังจีนีเปรูสุดดอมเลยสุรากาโร่สังจียามาเวพิบาร์เลยจนเราจะจอดได้มาเจ้าของงานเปรูได้ถึงหัวเชื่อสบีละพิบาร์เนี่ย
ก็จะจอดได้ซีซั่นเดียวสักปีก็เลยตรีนักมาสู่ซีซั่นโอนาสิงเกอร์รับเชื่อไปเลยเช่นสับปีรอซีวายกันนักเดียวสักปีจะมาเลยอินโดนีเซียซีวายมูบาวเดียพอสังเยโกไม่แพ้ด้วยเนื้อตัวอเมริกันก็สังเยไม่เจ้าแต่มาอินฟิโรก็อัลตัวว่าล่ะนักสักคนยันในบทผู้นี้ก็จีนยาเข้าไปเลยเอเชียอาเซียติดตามกันอธิการในยันนี้เนี่ย ออนไลน์ส่วนหนึ่งเว็บได้ยอมรับอเมริกันตำราจูบไปแล้วเอเชียอาเซียตั้งคิดตั้งมั่งยิ่งกูเปลี่ยนมีรอวิญญาณลาจีมาอากูจีนยาจะทบบอลาราพิบาร์เลยอันที่ดับเอาไว้ในเป็กซีวิดาสุการารุเรตรีสังมาโกเชนคามิโรดีดีไม่ใช่สิบวัยสิจิมาเมติงกิไทยเดินสัตว์บาร์เลย อินโดนีเซียซีวายมูบังเนี่ยปัตตาลูที่สิเชลล์ดูกูรอเมริกันตั้มละอินฟิโรกะมาทบเยมาบุคาบิเมเลดีมูบังฮะกองทัวร์ยินดูกูชมวยยีดิจิตอลซีวายเนี่ยนี่เป็นยาสัญญาสันตมาเช่กองซีซีเซมูไขมามูชีเย่กาบงโชชายเนี่ยตั้งสินเนี่ยส่วนเอเชียกันซาอูลูดาสันนูเน่จะชาตัวนับเพื่อจูซีวาสัญญาการได้ด้วยมา ตัวนี้ได้ยินมาจากตัวกูเปียทั้งมาพิเศษลูตั้งร่างอินฟิโรกับพี่บาร์เลยเดี๋ยวเว้ยมัวร่ามาทำมาอย่างที่พี่เมลูเล่คู่จีนยาจะหาส่วนเดี๋ยวดารีกงตัวเย่ปูบังสามยมหูมาอเมริกันนู้ก็เดี๋ยวกูมันมีพี่นี่ได้เกี่ยวกับปอส่วนเช่นตัวพี่ชอยเอท้ากูพี่สีนายมาเลยก็ว่าสิบวัยเย่ต้องเสียยังไงน้องนิวาสีเลยอาชาพี่สิเป็นนายงานด้วยจ้าลุล่าสว่ากงเต็มหมดพอตัวนี้จะพี่เด เดี๋ยวเราลองส่งสิบวัยผู้บังสามยมหูกูเดี๋ยวก็ทักคันทับไปที่สาจงมาอเมริกันมาป่าวันบ่าวเอเชียอาชาที่ดีส่วนหนึ่งกูเอาตัวละนั่งสักคนยันนี่มาอเมริกันตำราจูบไปเจออุลังกาป่าวันเดียวปีเดียวมาอคู่ส่งเพื่อเช็คกูเจียนาลาพิบาร์เลยเอเชียอาชาที่ดีส่วนหนึ่งกูเอาตัวอาเซียนเล่จะเอากระทับพิเดบรูไนเบียนฮัสซันอัลบูกิยากากาเบียกาพิชญ์เนี่ย
ที่นั่งงานเสียหน้างานฮะกบาลูยี่ทวีจักรกูซาบิวีกบาจีดีวีอดีตนักลงทุนเย่ชาวเซียกันนงลาวชิดาจาวจนรู้เย่สุบังสังยมหูริกา
ကမ္ဘာကြီးတစ်ခုလုံးအတွက်တည်တည်တသာထိရောက်မှုရှိအောင်ဆောင်ရွက်နိုင်ပါလေ
Challenges like climate change.
ဒါဒီရုပ်ပြောင်းလဲမှုနဲ့ကိုဗစ်-19ကပ်ရောဂါလိုအခက်အခဲပြဿနာတွေဟာရှုပ်ထွေးလွန်ပြီးတနိုင်ငံနဲ့ဖြည့်ရှင်းလို့မရနိုင်ပါဘူး
အရှိတောင်အာရှနိုင်ငံများအသင်း၁၀နိုင်ငံဦးဆောင်ချင်ပါတယ်။နှစ်ပတ်လည်အရှိအာရှထိပ်သီးညီလာခံမှာတော့အမေရိကန်၊ဩစတြေးလျ၊တရုတ်နဲ့ရုရှားအပါအဝင်နိုင်ငံ၁၈နိုင်ငံပါဝင်ဆွေးနွေးတာဖြစ်ပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကအရှိတောင်အာရှရေးအထူးပြုသုံးသပ်သူ Gretsch Bolingaro၊စီးပွားရေးဆိုင်ရာနိုင်ငံရေးဦးဆောင်မှုအားအနေချက်ကြီးဖြစ်နေတယ်ဆိုတာကိုအစိုးရကသိရှိထားတယ်လို့ပြောပါတယ် Pacific တလောပူပေါင်းဆောင်ရွက်မှုTPP နောက်ပိုင်းဖြစ်လာတဲ့CPTPP မှာအမေရိကန်တို့ပြန်လည်ပါဝင်လာရေးဒေသအနေနဲ့အလိုလားဆုံးဖြစ်ပြီးဒီကိစ္စကဖြစ်လာမှာမဟုတ်ကြောင်းဒါကြောင့်အမေရိကန်တို့အနေနဲ့အခုလိုမူပေါင်းသစ်တရက်အပြင်တခြားရွေးချယ်စရာမရှိဖြစ်စေတာလို့လည်းသူကပြောပါတယ် အာဆီယံလိုမျိုးနိုင်ငံငယ်တွေဦးစီးတဲ့အဖွဲ့တစ်ခုမှာအမေရိကန်ဘက်ကပါဝင်ဖို့စိတ်အားထက်သန်လာတဲ့အချက်ကသတိပြုပွဲဖြစ်တယ်လို့နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကသုတေသနပညာရှင်အေရွန်ကနလီကပြောပါတယ်။အမေရိကန်သမ္မတတဦးလေးနှစ်တာအတွင်းပထမဆုံးအကြိမ်ပြန်လည်ပါဝင်လာတာလည်းဖြစ်ပါတယ်။သမ္မတဟောင်းတော်နဲ့ထရန့်ကနှစ်ထောင်ဆယ်ခုနှစ်ခုနှစ်ထိပ်သီးညီလာခံမှာမင်ခွန်ပြောပေမ ရရှိကြီးတွေကိုပဲဆေလွတ်ခဲ့တာဖြစ်ပါတယ်။နှစ်ပတ်လည်အာဆီယံခေါင်းဆောင်များဆွေးနွေးပွဲအပြီးကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲကိုတော့ဒီနှစ်မှာအွန်လိုင်းကနေဆွေးနွေးခဲ့တာဖြစ်ပြီးအမေရိကန်သမ္မတလည်းတက်ရောက်ခဲ့တာပါ။ဆွေးနွေးပွဲတက်ရောက်လာသူတွေအနေနဲ့အပြုသဘောဆောင်တဲ့အကြောင်းအရာတွေကိုပဲပြောဆိုလို့ရှိကြကြောင်းနိုင်ငံတကာအငြင်းပွားမှုတွေနဲ့ဥပဒေတွေကိုအဓိကလေ့ ဒီနေ့ပြင်တော့ရှေ့အားရှာထိပ်သီးဆွေးနွေးပွဲဟာဆိုရင်ဘသူတွေတက်တယ်လဲဆိုတဲ့ကိစ္စကယေကြီးကိစ္စဖြစ်ကြောင်းဥရောပနဲ့အရှေ့အလဲပိုင်းတို့နဲ့နှိုင်းယှဉ်ပြီးဒီဆွေးနွေးပွဲကိုအမေရိကန်ဘက်ကလေးမထတာကြားပြီးဆိုပြီးလဲဆွဆွဲပြောဆိုနေကြတာလို့ပေါမောက်ခကူးကVOA ကိုပြောပါတယ် ဒီနေ့မှာတော့အွန်လိုင်းကဆွေးနွေးပွဲဖြစ်တာကြောင့်တရားဖို့မခက်ခဲတဲ့အကြောင်းဒီကိစ္စဟာဆိုရင်အရှေ့အာရှဒေသတွင်အထူးသဖြင့်ရှေ့တောင်အာရှဒေသမှာအမေရိကန်ရဲ့ထိတွေ့ဆက်ဆံမှုပုံစံအတွက်သင်္ကေတဖြစ်တယ်လို့လည်းသူကပြောပါတယ်။အာဆီယံဘဝင်နိုင်ငံဆယ်နိုင်ငံတဲကကိုးနိုင်ငံခေါင်းဆောင်တို့နဲ့အမေရိကန်သမ္မတဂျိုးဘိုင်တန်တို့အောက်တိုဘာလ27ရက်နေ့ အင်ဂါနေ့ထိပ်သီးဆွေးနွေးပွဲအတွင်းမှာလဲအင်ဒိုပစိဖိတ်ဒေသတွင်အမေရိကန်ရဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတိုးချဲ့ရေးအတွက်ဒေါ်လာ100နှစ်တန်ပေးအပ်မယ်အစီအစဉ်ကိုသမ္မတဘိုင်ဒန်ကကြေညာခဲ့ပါတယ်
ဘော်တမ်လိုင်းအစ်ဒါစီယန်အစ်ဒါစီယန်ဆယ်ချယ်အစ်ဒါစီယန်ချယ်အာဆီယံမရှိမဖြစ်ဆိုတာကိုကျွန်တော်ကအဓိကထားပါတယ်အင်ဒိုပစိဖိတ်ရဲ့ဒေသတွင်းတည်ဆောက်မှုအတွက်မရှိမဖြစ်လို့ကျွန်တော်ပြောလိုပါတယ်
အာဆီယံရေးပါမှုကိုအမေရိကန်ဘက်ကလည်းအခိုင်အမာပိုင်းဖြတ်ထားပါတယ်။ဒီချက်ကအရေးကြီးဆုံးချက်လည်းဖြစ်ပါတယ်။ကျွန်တော်တို့မျှဝေနေတဲ့ဒေသရဲ့လုံခြုံရေးကြိုးစားတိုးတက်ရေးနဲ့တည်တဲ့ခံရရေးကိုထိန်းချနိုင်မှုအရေးကြီးဆုံးအချက်တစ်ခုလည်းဖြစ်ပါတယ်။ အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာမြန်မာကိစ္စဆွေးနွေးခဲ့ကြသလိုပဲအရှေ့အာရှဆွေးနွေးပွဲအတွင်းမှာလည်းခေါင်းဆောင်တွေအနေနဲ့မြန်မာကိစ္စကိုစိတ်ဝင်တစားထပ်ပြီးဆွေးနွေးကြတဲ့အနေအထားလို့လည်းပေါမောက်ခကူးကပြောပါတယ်။တရုတ်အရေးလိုဓာတ်မဟုတ်လဲတရုတ်ရဲ့လောက်ရွေလိုမျိုးခက်ခဲတဲ့ကိစ္စတွေကိုတော့အရှေ့အာရှဆွေးနွေးပွဲမှာကင်တွယ်နိုင်တဲ့ကိစ္စမျိုးမဟုတ်ဘူးလို့လည်းသူကပ
မတ်တန်ကြီးထိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ ကိုလိုချင်တဲ့ပစ္စည်းကိုဝယ်နိုင်မှုငွေပေးချေတဲ့ကောင်တာတွေမှာတန်းစီစောင့်စရာမလိုဘဲနဲ့ဆိုင်ထဲကနေထွက်လိုက်တာနဲ့ကိုယ့်ရဲ့ဘဏ်စင်းအကောင့်တွေကနေကြတင်ငွေတက်ပြီးတော့ဖြတ်တဲ့ဈေးဆိုင်မျိုးတွေကိုကမ္ဘာစီးပွားရေးအချက်အချာကြတဲ့မျိုးကြီးတွေမှာတွေ့နေရပါပြီ။နိုင်ငံတကာကုန်ပစ္စည်းအယောင်ဆိုင်ကြီးတွေကအခုလိုမျိုးငွေချေကောင်တာမထားတဲ့ဆိုင်တွေထားတဲ့အတွက်ဆိုင်
ဗြိတိန်နိုင်ငံက Desco ကုန်စုံဆိုင်ကြီးကငွေချေကောင်တာတွေမထားတဲ့ဆိုင်တစ်ခုကိုလန်ဒန်မြို့တော်မှာ2021အောက်တိုဘာ19ရက်ကပထမဆုံးစဖွင့်ခဲ့ပါတယ်။လူကျင်နာမြန်မြန်ဝဲစောင့်ဆရာမလို့ပဲပြန်နိုင်မယ်လို့အတိအပယ်ရတဲ့ Get Go ဆိုပြီးတော့ဆိုင်ကိုတင်စားနှမဲ့ပေးထားပါတယ်။ဈေးဝယ်သူတွေအနေနဲ့ Desco App ကိုကိုယ့်ရဲ့ Smartphone တွေ Download လုပ်ပြီးထည့်ထားရင်အဲ့ဒီ Application ကကိုယ့်အတွက်တိသက် QR Code ကိုဖန်တီးပေးပါတယ်။Desco ရဲ့ Get Go ဆိုင်ထဲဝင်တဲ့အခါဆိုင်ဝါမှာတက်ထားတဲ့ဆက်ကအဲ့ဒီကိုပိုင် QR code ကိုစကန်ထားလိုက်တဲ့အတွက်ဆိုင်ထဲဘယ်သူဝင်လာရဲဆိုတာကိုသိနေပါပြီ။တစ်ဆိုင်လုံးကမျက်နှာချက်တွေမှာတက်ထားတဲ့ကင်မရာကကိုပဲသွားနေတယ်ဆိုတာကိုလိုက်မှတ်ပြီးကြည့်နေပါတယ်။ကိုကစင်ပေါ်တင်ထားတဲ့ပစ္စည်းတစ်ခုကိုကန်ကြည့်လိုက်တာနဲ့ဒီဈေးဝယ်ကဒီပစ္စည်းယူသွားတဲ့စင်ပေါ်ပြန်တင်လိုက်တဲ့ဆိုတာကိုအလေးချိန်စင်ဆာတက်ထားတဲ့ဆင်ကနေမှတ်ထားပြီးတော့စနစ်ကိုအလိုလိုလှမ်းပြီးတော့အတိပေးပါတယ်။ဒါကြောင့်ဒီဈေးဝယ်ကဘယ်ပစ္စည်းတွေယူသွားတယ်ပစ္စည်းချတဲ့ငွေကဘယ်လောက်ဖြစ်တယ်ဆိုတာကိုစနစ်ကအားလုံးမှတ်ထားပြီးတော့ကိုဈေးဆိုင်တွေကပြန်ထွက်ချိန်မှာယူထားတဲ့ပစ္စည်းတန်ဖိုးအားလုံးတွက်ပြီး mobile app နဲ့ချိတ်ဆက်ထားတဲ့ဘဏ်ရှင်းတွေကနေငွေဖြတ်သွားမှာဖြစ်ပါတယ်ငွေစာဖြတ်ပိုင်းကိုလည်းကိုယ့်ရဲ့ smartphone ကိုပြန်ပြီးပို့ပေးပါတယ်အားလုံးကခေတ်သစ်နည်းပညာတွေချိတ်ဆက်ပြီးအချိန်နဲ့တပြေးညီလုပ်နေတာဖြစ်လို့ဈေးဝယ်သူတွေအနေနဲ့ကတော့လိုရာဝယ်ပြီးရင်ဆိုင်တွေကပြန်ထွက်ခရီးဆက်ရုံပါပဲကိုယ့်ရဲ့ smartphone နဲ့မှာ mobile app ထည့်ထားပြီးတစ်ခါ set up လုပ်ထားဖို့တော့လိုပါတယ်
။ The experience was pretty good. Setting up. I think that was
quite. တော်တော်လေးအဆင်ပြေတဲ့အတွေ့အကြုံလို့ပဲပြောရမှာပါ။ set up လုပ်ရတာလည်းလွယ်လွယ်ကူကူပါပဲ။စိုင်ထဲမှာပဲနည်းနည်းထူးဆန်းတယ်လို့ဖြစ်နေတာ။စိုင်ထဲရောက်သွားတာနဲ့ပုံမှန်ဈေးဆိုင်မှာဈေးဝယ်တယ်လို့ဖြစ်နေတာကတော့သိကြပါတယ်။စိုင်ထဲကထွက်လာတော့လည်းပစ္စည်းခိုးယူလာတယ်လို့ခံစားရတာကထူးပါတယ်။ဒါပေမဲ့သူတို့အတော်လေးအဆင်ပြေအောင်လုပ်ထားတာကျွန်တော်ကတော့ကောင်းနေတယ်မှာလေ
ဒီလိုဈေးဆိုင်မျိုးကဈေးဝယ်ရတာကိုအချိန်မပေးချင်တဲ့သူမျိုးတွေအတွက်အဆင်ပြေပါတယ
် especially weekly shops you're just busy you just want to get it done and go home really
အလုံးရရဲ့ကြာတာအပတ်စဉ်ဈေးဝယ်ရတဲ့အခါညံ့ညံ့လိုတာဝယ်ညံ့ညံ့အိမ်ပြန်ချင်တယ်လေအဲ့ဒါကြောင့်လူသမားယူပြီးဆိုင်ထဲကထွက်သွားတာနဲ့ကို့ဘဏ်ထဲကငွေဖြတ်ယူလိုက်တာတိတ်ကိုလွယ်ကူအဆင်ပြေတယ်လို့ထင်ပါတယ်
ပုံမှန်ကုန်ပစ္စည်းအရောင်းဆိုင်တစ်ခုကနေအခုလိုငွေချေကောင်တာမှထားတဲ့ဆိုင်ကြီးတစ်ဆိုင်အဖြစ်နဲ့အသွင်ပြောင်းလည်ပတ်ဖို့နောက်ွယ်မှာနည်းပညာတွေရဲ့လှုပ်ဆောင်မှုတွေကအများကြီးရှိပါတယ်။ Desco Gasco ဆိုင်အတွက်နည်းပညာပိုင်းကိုအစ္စရေးနိုင်ငံက Trigo နည်းပညာကုမ္ပဏီကဖန်တီးထားတာဖြစ်ပါတယ်
။ When you walk into the store, the camera tracks you and tracks all the movements that you do inside.
ဆိုင်ထဲဝင်လာတာနဲ့ကင်မရာတွေကခမည်းရဲ့လှုပ်ရှားမှုမှန်သမျှကိုလိုက်ကြည့်ပြီးတော့မှတ်နေပါတယ်။စင်ပေါ်ကနေတခုခုယူလိုက်တာစင်ပေါ်ပြန်တင်လိုက်တာအလုံးကိုနောက်ရောင်ခံကြည့်နေပါလေယူလိုက်သလားပြန်ထားသလားဆိုတာကိုသိနေတယ်လို့ဘာပစ္စည်းယူလိုက်တယ်လဲဆိုတာကိုလည်းသိကြသိပါလေဆိုင်ထဲကထွက်သွားတာနဲ့ကြာသိမ့်မယ်ကိုတန်းပြီးတော့ခမားစီပို့ပေးပါလေအရေးကြီးတဲ့အချက်ပြောချင်တာကတော့ခမားဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုကျွန်တော်တို့လုံးဝမသိနိုင်ပါဘူးကျွန်တော်တို့ကဈေးဝယ်လာသူတွေရဲ့မျက်နှာတွေကိုဝါပြီးတော့မမြင်ရအောင်လုပ်ထားပါလေ
Trigo ကုမ္ပဏီကသူတို့နည်းပညာကိုသုံးပြီးတော့ငွေချေကောင်တာမှထားတဲ့ဆိုင်မျိုး5960လောက်ကိုအမေရိကနဲ့ဥရောပနိုင်ငံတွေမှာလာမယ့်နှစ်တွေအတွင်းမှာဖွင့်နိုင်မယ်လို့ရည်မှန်းထားပါတယ်။တကယ်တော့အခုလိုမျိုးငွေချေကောင်တာတွေမှထားတဲ့ကုန်ပစ္စည်းအယောက်ဆိုင်မျိုးတွေပထမဆုံးစလုပ်ခဲ့တာကတော့ Amazon Online ဈေးကွက်လုပ်ငန်းကြီးဖြစ်ပါတယ်။အမေရိကပြည်ထောင်စုက Seattle မြို့မှာ2020မှာပထမဆုံးစပြီးဖွင့်ခဲ့တာပါ။အခုဆိုရင် American Britain စတဲ့နိုင်ငံကမြို့ကြီးတချို့မှာလည်းmobile app အခြေခံဈေးဝယ်ရတဲ့ငွေချေကောင်တာမရှိတဲ့ Amazon ရဲ့ Grab and Go ဆိုင်တွေရှိနေပါပြီ။ခေတ်ပေါ်နည်းပညာကိုအားကိုးရတဲ့ဈေးဝယ်နည်းဖြစ်ပေမဲ့ခက်ခက်ခဲခဲကြီးမဟုတ်ပါဘူး
။ You download an app and you scan a QR code when you enter.
App ကို download လုပ်ထားပြီးတော့ဆိုင်ထဲဝင်တဲ့အခါမှာ QR code ကိုဆက်ထဲမှာ scan လုပ်ဖို့ပဲလိုပါတယ်။ဆိုင်ထဲဈေးဝယ်တဲ့အခါမှာကိုယ့်ရဲ့ဈေးချင်းထဲမှာဘာပစ္စည်းထည့်လိုက်တယ်ဆိုတာစက်ကလိုလိုသိနေပြီးတော့ဒီကိုယ်ဆိုင်ထဲထွက်တဲ့အချိန်ကျတော့မှကြာတဲ့ငွေကိုကိုယ့်ရဲ့ဘဏ်အကောင့်ထဲကအလိုလိုဖြည့်ယူလိုက်တာဖြစ်ပါတယ
်။ဈေးဆိုင်တွေမှာငွေချေဖို့တန်းစီစောင့်ရခြင်းတက်တာသွားတဲ့အတွက်အချိန်လူနေရသူမျိုးတွေကတော့ဒီလိုဆိုင်မျိုးတွေများများဖွင့်ဖို့အတွက်လိုလားကြပါတယ်
။ I popped in to get some items for a cake that I'm going to make
ဒီလိုဖို့ဖို့လူရာဝယ်ဖို့လာခဲ့တာပါ။မြ мян ဈေးဝယ်မြ мян ပြန်ကျင်တဲ့ကျွန်တော်တို့တော့တိတ်ကိုဆင်ပြေပါရယ်။ပုံမှန်စူပါမတ်ကတ်တွေသွားလို့ရှိရင်လူချင်းနာဝယ်ပြီးရင်ငွေချေဖို့ကောင်တာတွေမှာ9မိနစ်10မိနစ်15မိနစ်လောက်တန်းစီစောင့်ရတယ်လေ။ဒါမှတော့အဲ့လိုမျိုးစောင့်စရာမလိုတာအဓိကအားသာချက်လို့ထင်ပါရယ်။လူချင်းနာကိုဝယ်မြ мян ပြန်ထွက်ပြီးတော့ကိုလှုပ်ရှားဆက်လုပ်လို့ရပါရယ်။
သမယိုးစာဆိုင်မျိုးတွေမဟုတ်တော့ပဲဆိုင်ထဲကိုဝင်လိုရာယူပြီးပြန်ထွက်လာနိုင်တာမို့အသားမကျသေးတဲ့ဈေးဝယ်သူတွေကတော့ရှိနေပါသေးတယ
်။ It was really strange. It felt like I was a criminal.
ဒီမှာတွေ့တော့တမျိုးကြီးဖြစ်နေပါသေးတယ်။ဘာဖြစ်လို့လဲဆိုတော့ပစ္စည်းတွေကိုကိုယ့်အိမ်ထဲတန်းထည့်ပြီးယူသွားရုံပဲဆိုတော့ပစ္စည်းခိုးသလိုဖြစ်နေတာလေ။ဒါပေမဲ့ကင်မရာတွေကကျွန်မတို့ကတောက်လျှောက်လိုက်ကြည့်နေပုံတော့ရပါတယ်။ကောင်တာမှာငွေချေတာမျိုးလုပ်စရာမလိုတော့တခုခုလိုနေသလိုဖြစ်နေတာပေါ့နော်။သိမှုပူပါနဲ့အစဉ်ပြေတယ်လို့တော့ပြောကြတာပါပဲရှင်
။မျိုးပြဒေတာတွေအလုံများတဲ့လူလက်ပိုင်းကျွမ်းကျင်သူတွေအလုံလုံကြတဲ့နေရာတွေမှာအခုလိုမျိုးငွေချေကောင်တာမရှိတဲ့လက်လီအယောင်ဆိုင်မျိုးတွေအလုံပို့ချင်မယ်လို့ဈေးခွက်ကျွမ်းကျင်သူတွေကပြောပါတယ်။အထူးသဖြင့်ဆိုင်ကန်းကဈေးကြီးတဲ့မြို့လယ်နေရာတွေမှာဖွင့်ထားတဲ့လက်လီအယောင်ဆိုင်တွေအတွက်ပို့ပြီးတော့အကျိုးများနိုင်တယ်လို့သုံးသပ်ပါတယ်
။ In the city centers, the reason I think that this will be rolled out more is because retail space is so costly.
မြို့နယ်နေရာတွေမှာဆိုင်ကန်းကားတွေကတိတ်ခုစေးကြည့်ရမို့တာမျိုးဆောင်တွေနောက်ထပ်ခွင့်လာကြအောင်မယ်လို့ကျွန်မထင်ပါတယ်။ဆိုင်ဒီမှာငွေရှင်းနိုင်မှုလုပ်ထားပြီးတဲ့ငွေချေကောင်တာနေရာတွေကနေအယောင်တက်အောင်အထောက်အကူမဖြစ်ပါဘူး။တကယ်လို့ဈေးဝယ်တဲ့သူကငွေရှင်းတဲ့အလုပ်ကိုအွန်လိုင်းကနေသူတို့ဘာသာသူတို့လုပ်နိုင်မယ်ဆိုရင်ငွေရှင်းကောင်တာနေရာတွေချားမယ်အစားရောင်းကုန်တွေချားနိုင်ပါတယ်။ဝယ်သူအတွက်ရွေးစရာပစ္စည်းတွေပို့ထားပေးနိုင်တယ်ဆိုရင်ရောင်းအားပို့ပြီးတော့တက်နိုင်ပါတယ်။ဆိုင်ဒီဘက်ကလည်းငွေချေကောင်တာတွေအတွက်နေရာပေးထားမယ်အစားအဲ့ဒီနေရာတွေကိုဝင်ဝင်ရတဲ့နေရာတွေအဖြစ်အသုံးချနိုင်ပါတယ
်။ကိုဖစ်ကယောဂါကြောင့်လူစိမ်းတွေနဲ့ခွက်ခွက်ခွာနေတာစဉ်းစားရနေကြပြီဖြစ်တဲ့ကမ္ဘာကြီးမှာအခုလိုမျိုးငွေချေကောင်တာတွေမလိုတဲ့ဆိုင်မျိုးတွေကိုနောက်မှကြကြပြန့်ပြန့်တွေးလာရနိုင်ပါတယ်။ဒီလိုလက်လျက်အယောင်ဆိုင်မျိုးတွေရှိလာလေနီးပညာနဲ့ဆက်တွေကလူတွေရဲ့အလုပ်တွေကိုနေရာယူသွားမှလားဆိုတဲ့မေးခွန်းတွေတခါနီးပညာရှေ့ပြေးအွန်လိုင်းကြားဖြတ်သခိုးတွေရှိနေတဲ့ခေတ်ကြီးမှာကိုယ်စီးပွားရေးလုပ်ငန်းတွေကိုနီးပညာအပေါ်လုံးဝမှီတည်လိုက်တဲ့သလားဆိုတဲ့မေးခွန်းတွေကတော့ရှိနေပါတယ်ရှင်ကျွန်မစူမြမပ
ါမဆုမြတ်မော်စီစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တက်တန့်ရောင်သတင်းလောင်အစီအစဉ်ကိုနားဆင်ရပါမယ်မရေးတနာကျော်စီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
ပြည်နိုင်ငံကဒုတိယမြောက်အလစ်ဇဘက်ပြည်မကြီးဟာအနည်းဆုံးနှစ်ပတ်အနားယူဖို့ဆောင်ဝင်ကညွှန်ကြားထားတယ်လို့ဘက်ကင်ဟမ်နန်းတော်ကပြောပါတယ်။တက်တော်65နှစ်ရှိပြီဖြစ်တဲ့ပြည်မကြီးဟာပေါ်ပေါ်ပါပါဇပွဲမှာထိုင်လို့ရတဲ့အလုပ်တွေတော့လုပ်နေနိုင်တော့မယ်။လူတွေနဲ့ပြောဆိုဆွေးနွေးမှုတွေကိုလည်းအွန်လိုင်းကနေလုပ်တယ်လို့နန်းတော်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါမဲ့နိုဝင်ဘာလ23ရက်နေ့ကျရင်တော့အောင်မေတ္တရာချင်းပွဲတော်အတွက်ခရီးသွားတာကိုလူကိုယ်တိုင်သွားနိုင်မှာမဟုတ်ပါဘူး။ဒါမဲ့အဲ့ဒီနိုဝင်ဘာလ14ရက်နေ့တနင်္ဂနွေနေ့မှာကြားရမယ်ဒီအောင်မေဝယ်အခမ်းအနားကိုနိုင်ငံတော်အခမ်းအနားနဲ့ထုံးစံအတိုင်ပါဝင်ပြီးဆင်နွှဲခြင်းနဲ့လို့ကြေညာချက်မှာပြောထားတာပါ။ပြည်မကြီးကို Glasgow မြို့မှာကျင်းပတဲ့ COP26 ထိပ်တီးဆင်နွှဲပွဲမှာကမ္ဘာခေါင်းဆောင်တွေကိုမိန့်ခွန်းပြောမယ့်ကိစ္စကိုလည်းဖျက်ထားရတာဖြစ်ပါရဲ့။ဒါမဲ့ပြီးခဲ့တဲ့တောက်ကြနေကတော့သူအွန်လိုင်းကနေပြောမိန့်ခွန်းပြောဖို့အတွက်ဗီဒီယိုရိုက်ကူးခဲ့လို့ဆိုပါတယ်အခုလိုမျိုးဘီရင်မာကြီးဘဲမှမထွက်ဘဲနဲ့အနားယူရတာကလည်းကြိုတင်သတိထားတဲ့သဘောဖြစ်ပါတယ်လို့ဗြိတိန်တော်ဝင်အတိုင်းဝန်နဲ့နှီးဆက်တဲ့သူတွေကပြောပါတယ်ရှင်ပြင်သစ်နိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်မှာကျင်းပတဲ့ချောကလက်ဈေးရောင်းပွဲတော်ရဲ့တစိမ့်တစ်ပိုင်းဖြစ်နေချောကလက်နဲ့တစားဆင်ထားတဲ့ဝတ်ဆောင်တွေကိုဖက်ရှင်ရှိုးကျင်းပခဲ့တာပါအဲ့ဒီချောကလက်ပွဲတော့ကိုဒီတစ်ပတ်တင်းတင်းလာနေချီကျင်းပတာဖြစ်ပြီးခိုင်းနှစ်ဆင်လုံးနေကြဖွင့်ပွဲမှာလို့ချောကလက်နဲ့တစားစင်းနဲ့ဝတ်ဆောင်တွေကိုဖက်ရှင်ရှိုးနဲ့ထည့်သွင်းပြတာဖြစ်ပါတယ်။မနေ့ကတော့ COVID ကူးစက်မှုတွေလည်းရန်စူးစူးရွရွဖြစ်နေခဲ့လို့ဒီဖက်ရှင်ရှိုးဖျက်ခဲ့ရတာပါ။အခုနှစ်မှာတော့ဒီချောကလက်နဲ့တစားစင်းနဲ့ဝတ်ဆောင်ဆယ်စုံဖက်ရှင်ရှောက်လမ်းပေါ်ကိုပြန်ရောက်လာတာကြည့်ရင်တော့အခြေအနေတွေကပုံမှန်နီးပါးပြန်ပြီးဖြစ်နေပြီဆိုတာတွေ့ရပါတယ်။ချောကလက်ထုတ်လုပ်တဲ့နာမည်ကျော်စပူမှုဖြစ်တဲ့ Vincent Gallery ကတော့ဒီချောကလက်ပွဲတော်ဟာနှစ်စဉ်အားလည်းရဲ့ရာသီစပြီဆိုတာကိုလည်းသတိပေးရရောက်တယ်လို့ပြောပါတယ်
Donc la principale difficulté d'une robe avec du chocolat dessus c'est que le chocolat on a déjà le problème de température.
ဝတ်ဆောင်မှာချောကလက်တက်ပြီးဖန်တီးတဲ့နေရာမှာအခက်အခဲဆုံးကတော့အပူချိန်ပါပဲ။ချောကလက်ကကိုယ်ခန္ဓာအပူငွေးနေဆိုရင်အရေးပြောတယ်လေ။ဒါကြောင့်မလို့ကြားမှာဇာတ်ရောပိတ်ဆောက်ရောအရင်ခံရပါတယ်။အဲ့ဒါတော့မှဘေးပတ်ဝန်းကျင်အနေထားအခန်းရဲ့အပူချိန်ကိုကြောက်ရပါတယ်။ပြီးတော့ချောကလက်ကတိတ်ပြီးနုပါတယ်လို့ပြောသွားတာပါ။
အဲ့ဆိုရင်ဒီလိုမျိုးချောကလက်နဲ့ခက်ခဲခဲတယ်ဘာလို့အိမ်ကြီးတွေကိုတစားစင်ဖန်ပြီးဖြစ်တာပါလဲ
Ça symbolise en fait le l'artistique hein bien sûr on a la gourmandise aussi là
အနုပညာဖန်တီးနိုင်မှုကိုပြသခြင်းလို့ပါတယ်လောဘကြီးတာလဲပါတာပေါ့ဒါပေမဲ့အနုပညာကိုပြတာအနုပညာများကိုလက်ရာကိုဖန်တီးတာပါအိမ်ကြီးချုပ်တဲ့သူကလည်းဒီလိုပဲအနုပညာလက်ရာကိုဖန်တီးပြသတာပါကျွန်တော်တို့အတွက်တော့ဒါဟာပွဲတော်ရာသီအစားအစာမျိုးလည်းဖြစ်ပါတယ်။နိုဝင်ဘာလကောင်ကစပြီးတော့ချောကလက်ဆိုင်တွေအရန်အလုံများကြတာနှစ်ကုန်တဲ့အထိပါ။ချောကလက်ပွဲတော်လုပ်ပြီးတော့ဒီပွဲတော်ပြီးတာနဲ့ Christmas ရောက်ပြီဆိုတာကျွန်တော်တို့သိရပါတယ်လို့သူကပြောသွားပါတယ်။ဟုတ်ပါတယ်သူပြောသလိုပဲအခု Holiday အားလည်းရဲ့ရာသီကချောကလက်ထုတ်လို့သူတွေအရန်အလုံများကြတဲ့လဖြစ်ပါတယ်။မနေ့ကတော့အခုလိုမျိုးပွဲတော်အစားပြုခဲ့တာမရှိပါဘူး။ဒီနေ့တော့အရင်လိုပြန်ဖြစ်လာနိုင်လို့သူတို့ဝမ်းသာပါတယ်လို့လည်းပြောသွားခဲ့ပါတယ်။ကမ္ဘာမှာကိုဗစ်ကပေးကြီးပြည့်ပြတ်ပြောက်ခဲ့အောင်လို့မထိန်ချုပ်နိုင်သေးပေမလို့နေရာဒေသအတော်တော်ပြန်ပြန်မှာတော့တိကက်ပေးကြလူနေမှုပုံစံတင်းနဲ့နေကိုရှိနေတဲ့အနေအထားကိုအတန်းနိုင်ဆုံးပြန်ရောက်သွားဖို့လုပ်နေကြတာပါနော်။ကမ္ဘာမှာကိုဗစ်ကူးစက်မှုဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ဖျော်ဖြေမြို့တော်မွန်ပိုင်းကရုပ်ရှင်ရုံတွေကတော့ကိုဗစ်ကပေးကြောင့်တစ်နှစ်ခွဲကြာပိတ်ထားခဲ့ပြီးတော့အခုအောက်တိုဘာလနှာမိုင်းကလည်းပြန်ဖွင့်လိုက်ပါတယ်။ရုပ်ရှင်ရုံတွေကိုလူပြည့်အနေထားကနေတဝက်လျှော့ချလက်ခံမှဖြစ်ပြီးတော့ဒီလိုရုပ်ရှင်ရုံတွေပြန်ပြီးလက်ပတ်ရမှာလိုက်နာရတဲ့စီးမြင်တွေကိုလည်းပထမလကအရင်ကြီးညာခဲ့တာပါဒါမဲ့လေလူတွေစိတ်ထဲမှာစိုးရိမ်စရာရှိနေသေးတာကြောင့်ရုပ်ရှင်ရုံတွေပြန်ဖွင့်ပေမဲ့လည်းတိတ်ပြီးလူမလာကြသေးဘူးဖြစ်နေပြီးတော့ရုပ်ရှင်ကအဟောင်းတွေပဲအဓိကပြန်ပြီးပြနေရပါတယ်ရုံထဲလူဝင်ခမဲ့ငကိုရဲ့တဝက်အနေထားတာမှလူမလာဘူးလို့အွန်လိုင်းကနေလက်မဲ့ရောင်းတဲ့ Bookman Show ကပြောပါတယ်ရုပ်ရှင်လာကြည့်တဲ့သူတွေမှာလည်းကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်ပါရင်ပါဒါမှမဟုတ်အစိုးရကလုပ်ထားတဲ့တယ်လီဖုန်းထဲကကျန်းမာရေး app မှာဘေးအန္တရာယ်ကင်းရှင်းပါတယ်ဆိုတဲ့အခြေအနေကိုကြားနိုင်တော့မှရုပ်ရှင်ရုံနဲ့ပေးဝင်မှာဖြစ်ပါတယ်လူတွေနှာခေါင်းစည်းတက်ထားရမှာဖြစ်တယ်လို့ကိုယ်ပူစိန်နဲ့စစ်ခံရပါတယ်ပြီးတော့ရုံထဲမှာခါတိုင်းလိုမုတ်စားတာမျိုးအေးအေးတောက်တာမျိုးလုပ်လို့မရပါဘူးမွန်ပိုင်းမြို့ကအိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်မှုအပြင်းထန်ဆုံးခံရတဲ့မြို့လည်းဖြစ်ပါတယ်အခုတော့ကိုဗစ်ကူးစက်မှုအသစ်တွေရောကိုဗစ်ကြောင့်တည်ဆုံးမှုရောအရေးအတွက်ပါရောကြလာလို့အခုလိုမျိုးရုပ်ရှင်ရုံတွေပြန်ပြောဖွင့်ခွင့်ရတာပါမောင်မိုင်းမှာကတခြားလုပ်ငန်းတွေအရင်ပြန်ပြောဖွင့်ခွင့်ရနေပြီမလဲလို့ရဲ့ဂုံးပုတ်လည်းဖြစ်တဲ့ဒီဘောလိဝုဒ်ရုပ်ရှင်လုပ်ငန်းကြီးရဲ့အချက်ချဒီမျိုးမှာရုပ်ရှင်ရုံတွေကိုအခုနောက်ဆုံးမှပြန်ပြောဖွင့်ခွင့်ပေးတာဖြစ်ပါလိမ့်ရှင
်မေရတနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။သောရရှင်နေအနေနဲ့ကျွန်မတို့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bammis@voanews.com ကိုဆက်သွယ်နိုင်ပါလိမ့်ရှင်။မကြခင်မှာတော့အစီအစဉ်တွေပါပါ။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုက်တည်းလေးပြောပြပေးပါရှင်။
ကလဒမကဆိုင်ရာအမေရိကန်သမ္မတဂျီဟောင်းလည်းဖြစ်တဲ့ဒီကမှာခင်ဗျာကလဒမကဆိုင်ရာအမေရိကန်သမ္မတဂျီဟောင်းဖြစ်တဲ့နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမြို့ဟောင်းလည်းဖြစ်တဲ့ဘီလ်ရစ်ချာဆန်ဟာထိုင်းနိုင်ငံကတဆင့်မြန်မာနိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်။မနေ့ပြန်မနေ့ပိုင်းမှာတော့နေပြည်တော်မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှုရှိပါတယ်။အလားတူပဲနိုင်ငံရေးဝန်ကြီးဌာနပြည်ထရေးဝန်ကြီးဌာနနဲ့လူကယ်ပြန်ဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့လည်းတိကျတွေ့ဆုံမယ်လို့သိရပါတယ်။ဘီလ်ရစ်ချာဆန်ဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အရေးနဲ့ရိုဟင်ဂျာအရေးကိစ္စတွေကိုအဓိကဆောင်ရွက်ပေးနေသူဖြစ်ပေမဲ့လည်းဒီခေတ်စဉ်အတွင်းရခိုင်ပြည်နယ်ကိုသွားခွင့်ရမရမသိကြသေးပါဘူး။အလားတူပဲမြန်မာစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့အမေရိကန်သတင်းတောက်လွတ်ပေးဖို့ကိစ္စပြောဆိုဆွေးနွေးမလားဆိုတာလည်းမသိရသေးပါဘူး။ဒါပေမဲ့လည်းဂျပန်နိုင်ငံကအထူးကိုယ်စားလှယ်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာဆာဆာကာဝါရဲ့ညှိနှိုင်းဆောင်ရွက်ပေးမှုနဲ့အမေရိကန်သတင်းတောက်ကိုမြန်မာဘက်ကမကြခင်လွတ်ပေးမယ်လို့ပြောဆိုထားပြီးဖြစ်ကြောင်းလည်း VOA ကသတင်းရရှိထားပါတယ်။မစ္စတာဆာဆာကာဝါဟာလည်းရခိုင်ပြည်နယ်ညှိနှိုင်းရေးကိစ္စတွေကိုအထူးဆောင်ရွက်နေသူဖြစ်ပြီးမြန်မာနိုင်ငံကိုထပ်မံသွားရောက်နိုင်ရေးအတွက်အစီအစဉ်များကြိုးပမ်းနေတယ်လို့သိရပါတယ်။မစ္စတာဘီလ်ရစ်ချာဆန်ဟာအောက်လွတ်တော်အမအဖြစ်ဆောင်ရွက်နေစဉ်1994ခုနှစ်မှာတော့မြန်မာနိုင်ငံကိုတွားရောက်ပြီးထိန်းသိမ်းခံရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုတွစ်ဆုံခွင့်ရခဲ့တဲ့ရှာရှာပါပါအမေရိကန်လွတ်တော်အမတူဖြစ်ပါတယ်ဒေါ်ဆန်းစုကြည်အာဏာရပြီး2018ခုနှစ်မှာတော့ရခိုင်အရေးအကြံပေးဖို့အဖွဲ့မှပါဝင်ခဲ့ပူးပါတယ်ဒါပေမဲ့လည်းဒေါ်ဆန်းစုကြည်နဲ့အန်အဒီအစိုးရရိုဟင်ဂျာကိစ္စမှာပြည်လဲအောင်ဖြေရှင်းဖို့ပိုင်းဖြတ်ဆောင်ရွက်တာမျိုးမရှိဘူးဆိုပြီးအဲ့ဒီအဖွဲ့ကနေနှုတ်ထွက်ခဲ့ပါတယ်အဲ့ဒီနောက်မှာတော့အတောင်ဆန်းစုကြည်ရဲ့ရခိုင်အရေးကင်တွယ်မှုတွေအပေါ်ဝေဖန်ပြောဆိုရေးသားတာတွေလုပ်ခဲ့ပါတယ်သူဟာဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေအထိတွားရောက်ခဲ့သလို
နိုင်ငံတကာမှာလည်းရိုဟင်ဂျာအရေးကိစ္စတွေကိုတက်တက်ကြွကြွဆောင်ရွက်နေသူဖြစ်ပါတယ်ခင်ဗျာ
။တနင်္လာညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစုံဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာတွေကတော့ L Santos နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအသံတွေအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိအချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program has come to you.